Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာ2024ခုနှစ်ဒီဇင်ဘာလ10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လိုင်းနိုမီတာ19လိုင်းနိုမီတာ25လိုင်းနိုမီတာ30တို့အပြင်စနစ်တင်းငွေနယ်တွေမှာလိုင်းနိုမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ခင်ဗျာဒီကနေ့အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့မှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုယ်စော်ဝင်းလိုင်းနဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်သတင်းတွေထဲမှာဆိုလို့ရှိရင်စီးရီးယားသမ္မတဘာရှယ်အယ်အာဆတ်ဖြုတ်ချခံရပြီးနောက်စီးရီးယားအတွက်အရေးပါဆုံးကိစ္စကတော့အပွဲအစည်းတွေနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကဒီကနေ့ပြောဆိုပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လောကလူခွင့်ချိုးဖောက်မှုတွေကျူးလွန်ပြီးဒီမိုကရေစီကိုချုပ်ချိမ့်ချောက်နေတဲ့နိုင်ငံတွေကိုလက်နက်တင်ပို့တာတွေပိတ်ပင်ဖို့ကုလသမဂ္ဂလူခွင့်အကြီးအကဲကပြောဆိုပါတယ်ဒီကနေ့ကြားရတဲ့နိုင်ငံတကာလူခွင့်နေမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကချင်းမြင့်တဲ့စုထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ရပြီးတဲ့နောက်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့မှာစစ်ကောင်စီနဲ့ TNLA ကြားတိုက်ပွဲတွေပြင်းထန်နေတဲ့သတင်းကိုအရင်တင်ပြပေးပါပါ
ဒီလောမှာတော့တောင်ကမ်ပတ်ကမှာဆိုကိုရနှင်းနဲ့ဒီ၃မားလေးမှာတိုက်ပွဲပြင်းထန်ကြဖြစ်ပါတယ
်ဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံအပြင်ချင်းပြည်နယ်ဟာကာမြို့အနီးမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသားတွေသေဆုံးခဲ့ရတာစစ်ကောင်စီက၈နှစ်မှာရုပ်ောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းနဲ့မကြာခင်ထိုင်းနိုင်ငံမှာကျင်းပဖို့ရှိနေတဲ့မြမအရေးဆွေးနွေးပွဲအပေါ်သုံးသပ်ချက်ဆရာတွေကိုနားဆင်ကြရပါမယ်။အဲဒီနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးနားဆင်ကြရအောင်ပါပါ။ဒါရီမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစော်မိုးကျော်နဲ့အတူကျွန်တော်ဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
။သမရဘာရှယ်အယ်အာဆတ်ဖြုတ်ချခံရပြီးနောက်စီးရီးယားအတွက်အရေးအပါဆုံးကိစ္စကတော့အဖွဲ့အစည်းတွေနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုဖြစ်တယ်လို့စီးရီးယားဆန်ရကုလသမဂ္ဂအထူးကိုယ်စားလှယ်ဂီရာပီတာဆန်ကဒီကနေ့ပြောကြားလိုက်ပါတယ်မြို့တော်ဒမတ်စကတ်ကိုသိမ်းယူခဲ့ကြသူတွေအနေနဲ့စီးရီးယားလူအဖွဲ့အစည်းကိုကိုစားပြုနိုင်တဲ့ယုံကြည်ရလောက်တဲ့အသွင်ကူးပြောင်းရေးအစီအစဉ်လိုအပ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမှာသတင်းတောက်တွေရဲ့အမေကိုပီတာဆန်ကဖြေဆိုခဲ့တာပါဒီအစီအစဉ်ကသာနိုင်ငံတကာပိတ်ဆို့ရေးယူမှုတွေရုပ်သိမ်းပေးရင်းနဲ့ဒုက္ခသည်တွေပြန်လာရေးကိုဖော်ဆောင်နိုင်မှာဖြစ်ပြီးမအောင်မမြင်ဖြစ်ခဲ့ရင်စီးရီးယားမှာပဋိပက္ခအသစ်ထပ်ဖြစ်ဖို့အန္တရာယ်ရှိလာမယ်လို့လည်းသူကပြောပါတယ်စီးရီးယားမှာအပြောင်းအလဲဖြစ်ဖို့စီးရီးယားပြည်သူတွေလက်ထက်မှာအခွင့်အရေးတွေရှိနေပြီးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပံ့ပိုးကူညီမှုတွေလိုအပ်ကြောင်းပီတာဆင်ကပြောပါတယ်ဒီတော်တွင်စီးရီးယားပြည်သူတွေကိုညှဉ်းပန်းနှိပ်စက်မှုတွေမှာပါဝင်ပတ်သက်နေတဲ့အဖြုတ်ချခံဘာရှယ်အယ်အာဆတ်ရဲ့အစိုးရအဖွဲ့ဝင်အကြီးတန်းအရာရှိတွေရဲ့အမည်စရင်းကိုထုတ်ပြန်သွားမယ်လို့အဘူမိုဟာမက်အယ်ဂီလနီလို့လူသိများတဲ့စီးရီးယားတပုံတပ်မှုအာမက်အယ်ရှာရာဒီကနေ့ထုတ်ပြန်ပါတယ်ဆရာဇဝင်းမှုတွေမှာပါဝင်ပတ်သက်နေတဲ့အကြီးတန်းစစ်တပ်လုံခြုံရေးအရာရှိတွေရဲ့အကြောင်းကိုသတင်းပေးပို့နိုင်ရင်စုငွေပေးမယ်လို့လည်းထုတ်ပြန်ထားပါတယ်
စီးရီးယားနိုင်ငံအနှံ့မှာအစ္စရေးကဒီကနေ့လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့သလိုတပ်ဖွဲ့တွေလည်းနိုင်ငံအတွင်းပိုင်းအထိဝင်ရောက်လာတာမှာဒမတ်စကတ်မြို့တော်နဲ့15မိုင်လောက်အကွာအထိရောက်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အစ္စရေးကတော့မြို့တော်အထိတပ်တွေဦးတည်နေတယ်ဆိုတဲ့သတင်းတွေကိုညှင်းဆန်ထားပါတယ်။မြို့တော်နဲ့အနီးဝန်းကျင်တစ်ဝိုက်မှာတော့မနေ့ညကစပြီးဒီကနေ့အထိလေကြောင်းကအပြင်းထန်တိုက်ခိုက်တဲ့အတန်းတွေကိုကြားခဲ့ကြရပါတယ်။အွန်လိုင်းမှာပြန့်နှံ့နေတဲ့တပ်ပုံတွေမှာလည်းပျက်စီးနေတဲ့မြစ်ဆိုင်ဒုံနေရဟရင်နဲ့တိုက်လေရင်အပျက်စီးတွေကိုတွေးကြရပါတယ်အစွန်းရောက်တွေလက်ထဲရောက်မသွားအောင်ကြိုတင်ဟန်တာတဲ့အနေနဲ့ဓာတုလက်နက်တွေရှိတယ်လို့မတင်ကြတဲ့နေရာတွေနဲ့လက်နက်ကြီးတွေရှိရာတွေကိုတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးကပြောဆိုထားပါတယ်တပုံနေရဲ့ရုတ်တရက်ထိုးစစ်ကြောင့်စီးရီးယားသမ္မတဘာရှာအယ်အာဆတ်ယာရုကပြုတ်ချခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးအကြောင်းပြချက်နဲ့1983ခုနှစ်အရှေ့လယ်ပိုင်းစစ်ပွဲနောက်ပိုင်းဖန်တီးထားတဲ့ဂျာဂန်နယ်မြေတဲကိုလည်းအစ္စရေးတပ်ဖွဲ့တွေအစောပိုင်းကတည်းကဝင်ရောက်နေရာယူထားကြပါတယ်ခင်ဗျာ
ရုရှားနဲ့စစ်ပွဲကိုတန်တမန်ရေးအရာညှိနှိုင်းပြီးအဆုံးသတ်ဖို့ဖြစ်နိုင်ခြေရှိတာကိုလည်းလမ်းဖွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီးကပြောဆိုပါတယ်။ယူကရိန်းအနေနဲ့ဒီစစ်ပွဲကိုအားလုံးထက်ပိုပြီးရပ်ချင်တယ်ဆိုတာတန်တရားမရှိပါနဲ့။တန်တမန်ရေးအရာအဖြစ်ရှာတာကအသက်တွေအများအကြီးကယ်နိုင်ပါတယ်။ကျွန်တော်လည်းဒါတွေကိုဒီနည်းလမ်းကိုရှာဖွေနေတာပါလို့ယူကရိန်းသမ္မတက ဂျာမန်အတိုက်ခံခေါင်းဆောင်ဖီဒရစ်မော့ခ်စ်နဲ့တွေ့ဆုံချိန်မှာပူးတွဲသတင်းစာပြုလုပ်တဲ့အချိန်မှာပြောဆိုခဲ့တာပါ။သုံးနှစ်ကြာလပြီဖြစ်တဲ့ဒီစစ်ပွဲကိုအဆုံးသတ်ဖို့ယူကရိန်းမှာနိုင်ငံခြားတပ်တွေချထားမဲ့ဖြစ်နိုင်ခြေကိုလည်းလမ်းပွင့်ထားတဲ့အကြောင်းယူကရိန်းသမ္မတဇာလင်စကီကပြောပါတယ်။ဒီလိုချထားတာဟာနေထိုးအဖွဲ့ကိုယူကရိန်းအဖွဲ့ဝင်နိုင်ဖို့အဆင့်တစ်ဆင့်ဖြစ်လိမ့်မယ်လို့သူ့ရဲ့ Telegram စာမျက်နှာမှာယူကရိန်းသမ္မတကရေးပါတယ်။ဒါပေမဲ့မတိုင်ဒီမတိုင်ခင်မှာတော့ဘယ်အချိန်မှာဥရောပသမ္မတအဖွဲ့ဝင်ဖြစ်လာမလဲဆိုတာနဲ့မြောက်အတ္တလန္တိတ်စီးရေးမဟာမိတ်နေတို့အဖွဲ့ဝင်ဘယ်အချိန်ဖြစ်လာမလဲဆိုတော့ရှင်းရှင်းလင်းလင်းသိထားဖို့လိုတယ်လို့လည်းယူကရိန်းသမ္မတကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာ United Health ကျန်းမာရေးစောင့်ရှောက်မှုကုမ္ပဏီအလုပ်မှုဆောင်အရာရှိကိုတနက်နေ့ပြစ်ခတ်ခဲ့မှုမှာတင်နာသမားလို့တန်တရားရှိသူအဖြစ်ဖမ်းခံထားရတဲ့သတင်းကြောင့်အဲ့ဒီလူရဲ့မိသားစုအနေနဲ့အံ့ဩတုန်လှုပ်ကြေကွဲရတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။အသက်26နှစ်အရွယ်လူဝီဂျီမာဂျီယာနိုကိုတန်တရားရှိသူအဖြစ်ပင်ဆယ်ဗေးနီးယားပြည်နယ်အယ်တူနာမြို့ကမက်ဒေါ်နယ်စားတောက်ဆိုင်မှာဖမ်းဆီးလိုက်တာပါ။တင်နာသမားနဲ့တူတယ်လို့စားတောက်ဆိုင်ဝန်ထမ်းကသတိထားမိပြီးသတင်းပေးလိုက်တာကြောင့်ဖမ်းမိခဲ့တာဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။မေရီလန်းပြည်နယ်မှာမွေးဖွားခဲ့တဲ့မန်ဂျီယိုနီမှာတနတ်သမားကနယူးယောက်မြို့မန်ဟတ်တန်ရပ်ကွက်အဆောင်မှာနေထိုင်မှုသုံးသွားတဲ့နယူးဂျာစီပြည်နယ်မတ်ပုံနယ်ကပ်ပြားအတုအပါအဝင်မတ်ပုံနယ်ကပ်အတုအမြောက်အများကိုလည်းတွေ့ခဲ့ရတယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုလက်ရှိမှာတော့သူ့ကိုပင်ဆယ်ဗေးနီးယားပြည်နယ်အချင်းထောင်မှာဖမ်းထားပြီးလူသတ်မှုလိုင်စင်မဲ့တနတ်ကင်ဆောင်မှုမတ်ပုံနယ်ကပ်ပြားအတုလုံမှုကပ်ပြားအတုကင်ဆောင်မှုတွေနဲ့တရားစွဲထားပါတယ်ခင်ဗျ။
ဒီ American တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.19 kHz 15539ည9.25 kHz 11803ည9.30 kHz 9963ညတို့အပြင်စနေတနင်္ဂနွေတွေမှာ line လက်မီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA အင်္ဂါနေ့ညပဲသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်မြန်မာနိုင်ငံအပအဝင်ကဘာတလောကလူခွင့်ရချိုးဖောက်မှုတွေကျူးလွန်ပြီးဒီမိုကရေစီကိုချိန်ချောက်နေတဲ့နိုင်ငံတွေကိုလက်နဲ့တင်ဖို့ရောင်းချမှုပိတ်ပင်ဟန်တာဖို့လိုတယ်လို့ကုလသမဂ္ဂလူခွင့်ရအကြီးအကဲ Vocal Chat ကတနင်္လာနေ့ဂျနီဗာမှာပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့ပါတယ
် We need to stem the flow of arms into Haiti, Sudan and Myanmar.to put on notice those providing arms including to Israel.
ဒီကားတွေနဲ့စစ်ပွဲတွေကြောင့်လူတွေသေဆုံးဒဏ်ရာရနေတဲ့မြန်မာ၊ဟေတီ၊ဆူဒန်တို့နိုင်ငံတွေကိုလက်နဲ့မဝင်ရောက်နိုင်အောင်ဝိုင်းဝန်းပိတ်ဆို့ဟန်တားဖို့လိုပါတယ်။ဒါအပြင် Israel အပါအဝင် Lebanon နဲ့ Syria ကအစိုးရမဟုတ်တဲ့အဖွဲ့တွေ Israel သိမ်းပိုက်ခံ Palestine နယ်မြေတွေထံလက်နက်တွေမတင်ပို့ကြဖို့နဲ့လက်နက်တင်ပို့သူတွေကိုလည်းတတိပေးတားမြစ်ဖို့လိုတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီး Vocal Tag က2024ခုနှစ်ကုန်သတင်းစာရှင်းလင်းပွဲမနေ့တုန်းကဂျနီဗာမှာကျင်းပရမှာပြောဆိုခဲ့ပါတယ်။ဒီနေ့ကပဋိပက္ခတွေကြောင့်တေချေထိခိုက်မှုအများဆုံးနှစ်ဖြစ်ပြီးအလွန်ဆိုးရင်စရာကောင်းတယ်လို့လည်းသူကပြောပါတယ်။ Haiti လိုနိုင်ငံမှာလည်းဂိုင်းအဖွဲ့တွေရဲ့တိုက်ခတ်မှုကြောင့်ဒီတနေ့တည်းမှာတင်လူ 9,000 လောက်သေဆုံးခဲ့ပါတယ်ဂါဇာနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေတာအခြေအနေအလွန်စိုးရင်စရာကောင်းတဲ့အခြေအနေမှာဆက်ပြီးရှိနေတယ်လို့ဆိုပါတယ်စစ်ပွဲတွေနဲ့ပတ်သက်တဲ့စီမင်းဥပဒေသားတွေကိုလည်းချိုးပေါက်နေတယ်လို့သူကပြောဆိုပါတယ
်ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူ့အခွင့်အရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကချင်းမြင့်နဲ့2024ခုနှစ်အတွက်လူ့အခွင့်အရေးကာကွယ်သူစုပေးပွဲအခမ်းအနားကိုဒေသစံတော်ချိန်မှာမကြာခင်အချိန်တွင်ဝါရှင်တန် DC ကအမေရိကန်နိုင်ငံသားရေးဌာနမှကျင်းပတော့မှာပါဆူယာရှိတဲ့စီးရင်ထဲမှာမြန်မာအပါအဝင်အဇာဘိုင်ဂျန်ဘိုလီးဗီးယားကိုလံဘီးယားအက်စ်ဝါတီနီဂါနာကူဝိတ်စတဲ့နိုင်ငံတွေလည်းပါဝင်တယ်လို့မနေ့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဌာနရဲ့ညင်ညာချက်မှာဖော်ပြထားပါတယ်မကြာခင်ကျင်းပတော့မယ့်အခမ်းအနားကိုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်တက်ရောက်အမှာစကားပြောကြားမှာဖြစ်ပြီးအရက်ဖက်လုံခြုံရေးဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဦးစရာဇေယျလည်းတက်ရောက်မှာဖြစ်ပါတယ်ဆူယာရှိသူလူပုဂ္ဂိုလ်တွေရဲ့အမည်စင်းကိုကြိုတင်ညင်ညာထားခြင်းမရှိဘဲအခမ်းအနားမှာညင်ညာမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကချင်းမြင့်နဲ့လူ့အခွင့်အရေးကာကွယ်သူစုကိုအရင်ကမြန်မာနိုင်ငံကလူရှင်တော်ဇာကနာနဲ့ရွေးကြာရေးတက်ကြွလှူရှားသူကိုဇော်မင်းထွန်းတို့2011ခုနှစ်ကလက်ခံရရှိခဲ့ပူပါတယ်ခင်ဗျာ
မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဆက်လက်အားပေးပံ့ပိုးသွားမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအပြစ်ကရဆက်ပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့တရုတ်အနေနဲ့တိုက်တွန်းနေပြီးငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်တွေကိုလည်းအစွမ်းကုန်ထောက်ခံအားပေးသွားမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအင်္ဂါနေ့ပေကျင်းမြို့တော်မှာသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံကပဋိပက္ခတွေအတွင်ပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအားလုံးမကြမီအပြစ်အခက်ရပ်ဆဲနိုင်လိမ့်မယ်လို့တရုတ်အနေနဲ့မျှော်လင့်ပါတယ်လို့လည်းသတင်းတောက်တူရဲ့အမေကိုဖြေဆိုစဉ်သူကပြောဆိုခဲ့ပါတယ်တရုတ်အနေနဲ့မြန်မာပြည်မြောက်ပိုင်းကအခြေအနေတွေကိုအနီးကစောင့်ကြည့်နေပါတယ်မြန်မာနိုင်ငံမှာပဋိပက္ခတွေနဲ့မတည်ငြိမ်မှုတွေဟာဒီတစ်ခါနောက်ဆုံးပဲဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်တရုတ်အနေနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးကိုတွေ့ဆုံဆွေးနွေးဖြေရှာဖို့အမြင်မပြတ်တိုက်တွန်းလျက်ရှိပါတယ်လို့လည်းပြောရေးဆိုခွင့်ရှိသူမော်နင်ကပြောပါတယ်နေဇာဒေတာတွေမှာအခြေစိုက်ထားတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုအပြစ်ကရက်စဲဖို့တရုတ်ကဖိအားပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲတအန် DNLA ကိုကန့် MNDAA အဖွဲ့တွေဘက်ကအပြစ်ခတ်ရကြောင်းမကြသေးခင်ကပဲကြေညာပါတယ်နောက်ထပ်အဓိကတိုင်းရင်းသားလက်နက်ကင်တစ်ခုဖြစ်တဲ့ KIO ကလည်းတရုတ်နိုင်ငံကိုကိုယ်စားလှယ်အဖွဲ့ဆီလွတ်ခဲ့ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့အပြစ်ကရက်စဲရေးကိုဖြစ်မြောက်အောင်လှုပ်ဆောင်ဖို့တရုတ်မြန်မာနယ်စပ်လုံခြုံရေးတရုတ်စီမံကိန်းနဲ့စီးပွားရေးလုပ်ငန်းတွေရဲ့လုံခြုံရေးမြန်မာနိုင်ငံမှာရှိတဲ့တရုတ်လူမျိုးတွေရဲ့လုံခြုံရေးကိုမထိခိုက်ဖို့အမြဲတိုက်တွန်းလျက်ရှိတယ်လို့ဆိုပါတယ်တရုတ်အနေနဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးအတွက်အစွမ်းကုန်ထောက်ခံအားပေးသွားမယ်လို့လည်းမော်နင်ကပြောဆိုခဲ့ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ထိုင်ငါးဖမ်းသမား၄ယောက်ကိုစစ်ကောင်စီကပြန်လွှတ်ပေးခြင်းမရှိသေးဘဲနေပြည်တော်ရဲ့ဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေဆဲဖြစ်တဲ့အကြောင်းထိုင်းကာကွယ်ရေးဝန်ကြီးပွန်တမ်ဝီချယာချိုင်းကပြောဆိုတာကိုဘန်ကောက်ပို့စ်သတင်းမှာရေးသားထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကတော့ပြန်လွတ်ပေးလိုက်ပြီးဆိုပြီးသတင်းတွေထွက်ခဲ့တဲ့အတွက်ထိုင်းအရာရှိတွေနေဆက်မှာသွားဆောင်ခဲ့ကြပါတယ်ငါးဖန်သမား၄ယောက်ကိုလွတ်ပေးရေးကိစ္စကနေပြည်တော်ကဆုံးဖြတ်မှာဖြစ်တဲ့အတွက်ဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေတဲ့အကြောင်းမြန်မာဒေသဆိုင်ရာအရာရှိတွေကအကြောင်းပြန်ထားပါတယ်ဖမ်းဆီးခံထားတဲ့သူတွေစီကိုတွားရောက်တွေ့ဆုံဝင်လဲထိုင်းအရာရှိတွေကတောင်းဆိုထားပါတယ်ထိုင်းငါဖမ်းသမားတွေပြန်လွှတ်ပေးရေးကိုနှစ်နိုင်ငံနယ်ကြားကော်မတီအစည်းအဝေးနဲ့နှစ်နိုင်ငံတန်ရုံးတွေကဆက်ပြီးညှိနှိုင်းမယ်လို့လည်းထိုင်းအရာရှိတွေကပြောပါတယ်မြန်မာနိုင်ငံတောင်ပိုင်းရနောင်းမြို့အနီးမြန်မာရေပိုင်နယ်ထဲ9ကီလိုမီတာနဲ့10ကီလိုမီတာအကြားဝင်ရောက်မိတဲ့ထိုင်းငါဖမ်းလေ15စီးတဲ့ကနှစ်စီးကိုပြီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ကမြန်မာစစ်တပ်ကပစ်ခတ်ပြီးထိုင်းနိုင်ငံသား၄ယောက်အပါအဝင်မြန်မာနိုင်ငံသား၅ဖမ်းသမား28ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ထိုင်း၅ဖမ်း14ဘော်ကဖမ်းမိထားသူတွေမှာအကြမ်းဖက်အဖွဲ့တွေနဲ့ဆက်နွယ်မှုတွေ့ရတဲ့အတွက်စုံစမ်းစစ်ဆေးနေစေပဲလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုစုံမိုးကျော်နဲ့အတူတင်ပြပေးခဲ့တာပါခင်ဗျာ။ဒီအမေရိကန်အတန်ကနေအင်ကာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာပထမဆုံးရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့မှာစစ်ကောင်စီနဲ့ TNL အကြတိုက်ပွဲပြင်းထန်နေတဲ့အကြောင်းကိုတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့နယ်တောင်ခန်းကျေးရွာအနီးစစ်ကောင်စီတပ်နဲ့ TNL အကြတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီတပ်သား18ဦးကို၃ဘန်းအဖြစ်ဖမ်းဆီးရမိသလိုကြာဆုံးသူလည်း18ယောက်ရှိကြောင်း TNL ကသတင်းထုတ်ပြန်ပါတယ်အချိန်ထဲမှာပဲကချင်ပြည်နယ်မှာလည်းစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေတိုက်ပွဲဆက်ဖြစ်နေကြပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ကမ်းလှမ်းတာတွေရှိပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြမှာပါခင်ဗျာ
။တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကငြိမ်းချမ်းရေးဆွေးနွေးဖို့အသင့်ရှိကြောင်းနိုဝင်ဘာလ25ရက်နေ့ကကြေညာခဲ့ပေမဲ့ရှမ်းမြောက်ဒေသနောင်ချိုမြို့နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာဖြစ်ပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းတိုက်ပွဲအခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရီဦးက VOA ကိုအခုလိုပြောပါတယ
်။ဒီလောက်မှာတော့တောင်ကမ်ပတ်ကမှာဆို400နဲ့ဒီ35မှာတိုက်ပွဲပြင်းထန်နေတာဖြစ်ပါတယ်။မနေ့ကတော့ဒီ35တက်စတန်တိုက်ပွဲမှာစစ်ကောင်စီကလက်နက်နဲ့အတူဒီအလောင်းတွေနဲ့ပြီးတော့ရှင်ဖမ်းမိတယ်လေစစ်တုံးပန်းဆက်နော်ဦးရှိပါတယ်ဟုတ်ပဲကြက်ဆုံးတာက18ယောက်ရှိပါတယ
်လောလောဆယ်နောင်ချုံမြို့နယ်အတွင်းမှာဖုန်းလိုင်းတွေပြတ်တောက်နေရကြောင်းစစ်ကောင်စီဘက်ကအဖမ်းခံရတာနဲ့ကြက်ဆုံးတဲ့တရင်ကိုတော့တိကျအတိမပြုနိုင်သေးပါဘူးနောင်ချုံမြို့နယ်တောင်ခမ်းကလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာအမှတ်9အနှစ်အမြောက်စခန်းကုတ်ကဲမှုဌာနချုပ်အမှတ်34အမြောက်တရင်တွေမှာဖြစ်ပါတယ်။ပ တောင်ခမ်းဒေသမှာခြေစိုက်ထားတဲ့အနောက်တပ်စခန်းတွေဟာပြည်ဦးလင်မျိုးကိုကာကွယ်ရေးအတွက်အရေးပါတဲ့နေရာတွေဖြစ်သလိုရှမ်းပြည်နယ်တောင်ပိုင်းနဲ့ဆက်သွယ်ထားတဲ့အဓိကနေရာဖြစ်တာကြောင့်ဒီနယ်မြေမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာဟာ၄လလောက်ကြာမြင့်လာနေပြီဖြစ်ပါတယ်။တောင်ခမ်းမှာတိုက်ပွဲဖြစ်ပွားနေချိန်ဒီဇင်ဘာလ၉ရက်နေ့မွန်းလယ်ပိုင်းကတော့နောင်ချုံမြို့နယ်စမဆယ်ရွာတွင်းကိုလက်နက်ကြီးကြားတာကြောင့်ဒေသခံအချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းလည်းလွေးရီဦးကဆက်ပြောပါတယ်။
မနေ့ကတော့ဆမ်ဆယ်မှာတော့တိုက်ပွဲဖြစ်ပွားတာတော့မရှိဘူးတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့နယ်စစ်ကောင်စီကဒီလက်နက်ကြီးတွေပစ်တာမျိုးတွေရှိပါတယ်အဲ့ဒီလက်နက်ကြီးပစ်ခတ်မှုကြောင့်ရတာ၃မိနစ်ထိတိုက်တန်ရရပါတယ
် TNL ရဲ့သတင်းထုတ်ပြန်ချက်မှာတော့လက်နက်ကြီး၃လုံးကြားရောက်ပောက်ကွဲတာဖြစ်ကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလအတွင်းမှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်နောင်ကျုံမြို့နယ်အတွင်းမှာအရက်သား40ခန့်တေဆုံးခဲ့သလို80ခန့်တန်ရခဲ့ကြောင်းလည်း TNL ကသတင်းထုတ်ပြန်ထားပါတယ်။နိုဝင်ဘာလ25ရက်နေ့မှာတော့စစ်တပ်အင်းပြည်သူတွေကိုငဲ့ညာတာနဲ့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုကိုလေးစားတာကြောင့်ငြိမ်းချမ်းရေးဆွေးနွေးဖို့အသင်းရှိကြောင်း TNL ကကြေညာခဲ့ပါတယ်။ကချင်ပြည်နယ်ဗန်မော်မြို့နယ်မှာတော့ဒီကနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစခန်းသိမ်းတဲ့သတင်းတော့မကြားကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။ဒီကိမတ်သူကတရင်ပြတော့မတက်ဘူးဝေးဒီတက်ပွဲကတော့တင်းထန်ပါလေဟိုလေကြောင်းတွေရုပ်ဆုံပေါ့ပုံမပေးမှာတက်ပွဲကတော့ဆက်တက်ရှိပါလေဟိုခန်းဒီတင်းတာပါရီတော့မတိုက်ရသေးပါဘူး
KIA နဲ့ပူပေါင်းထက်ဖွဲ့တွေဗမော်မြို့ကိုထိုးစစ်ဆင်တိုက်ခိုက်နေတာဒီကနေ့ဆိုရက်သက်တပတ်တပတ်ရှိလာနေပြီဖြစ်ပါတယ်။သတင်းတပတ်ကြာတိုက်ပွဲအတွင်းမှာဗမော်မြို့ကနေအာလုံးဒီပါလောက်ထွက်ပြေးတင်းရှောင်နေကြအကြောင်းနဲ့လက်နက်ကြီးထိမှန်တာကြောင့်အရသားတိတ်ဆုံးသူလဲ30လောက်ရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဗမော်တိုက်ပွဲပြင်းထန်နေချိန်မှာပဲတရုတ်နိုင်ငံကဖိတ်ခေါ်တာကြောင့် KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘလာနဲ့ကိုယ်စားလှယ်အဖွဲ့ဟာတနင်္ဂနွေနေ့ကတရုတ်နိုင်ငံကိုတွားရောက်နေပါတယ်။ဒီခီးစဉ်နဲ့ပတ်သက်ပြီးဘာအကြောင်းတွေဆွေးနွေးမယ်ဆိုတာအတိအကျမသိရပေမဲ့အရင်ဆွေးနွေးပွဲတွေမှာလို့တရုတ်အစိုးရက KIA ကိုထိုးစစ်တွေရက်ဆိုင်ဖို့တောင်းဆိုနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်လက်တလောဖြစ်ပွားနေတဲ့ရှမ်းမြောင်းနဲ့ကချင်ဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းနောင်ချုံမြို့အနီးမှာစစ်ကောင်စီနဲ့ TNL တပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုစံကျော်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ချင်းပြည်နယ်ဟာခါမြို့အနီးစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့သတင်းကိုလည်းပြောပြချင်ပါတယ်ဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ဟာခါမြို့နယ်အတွင်းကကျွန်းချုံချွန်းကျုံကျေးရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာမှာကလေးငယ်တူအပါဝင်ဒေသခံ၄ဦးသေဆုံးပြီးတော့၉ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒေသခံတွေက VOA ကိုပြောပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရွာသားတွေဘေးလွတ်ရာကိုတိမ်းရှောင်ဖို့ကြိုးစားပေမဲ့စစ်ကောင်စီစစ်ဆေးရေးဂိတ်မှာဖြတ်တန်းခွင့်မပြုဘူးလို့ဆိုပါတယ်ချင်းပြည်နယ်စစ်ရေးပဋိပက္ခအကြာဒေသခံတွေသေဆုံးခဲ့ရတဲ့အကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမုံကတင်ပြပေးမှာပါခင်ဗျာ
ဒီဇင်မာလာဆယ်ရက်နေ့ဒီကနေ့မနက်အစောပိုင်း2နာရီလောက်မှာချင်းပြည်နယ်ဟာခါမြို့နယ်ချွန်ကျုံကျေးရွာကအရက်သားပြည်သူနေထိုင်တဲ့နေအိမ်တလုံးပေါ်ကိုစစ်ကောင်စီကဗုံးကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၄ဦးသေဆုံးပြီးတော့၉ယောက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်နဲ့မြို့ကန်တဦးက VOA ကိုပြောပါတယ်။အဲ့ဒီအနီးအနားမှာတော့နှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်ကောင်စီကဗုံးလာကျဲတာကိုဘုံခိုခြင်းနဲ့ဝင်ပြေးတာကိုထပ်ပြီးတော့နှစ်ကြိမ်ဘုံကျဲချပြီးတော့တိုက်ခိုက်ခဲ့တာလို့ချင်းဒေသခံကာကွယ်ရေးတပ်ဖွဲ့ CDF ဟာခါပြောခွင့်ရှိသူက VOA ကိုပြောပြပါတယ်
။ပထမအကြိမ်ဘုံကျဲတဲ့ချိန်မှာဒီအရက်သားပြည်သူတွေအိမ်ပေါ်မှာကြားတဲ့အတွက်မိသားစုဝင်က6ယောက်နေထိုင်တဲ့အိမ်မှာဆိုရင်ဒီ4ယောက်တည်ပြီးတော့1ယောက်ဒါယာရထားပါတယ်ပြီးတော့ဘုံခိုတဲ့နေရာမှာဒီအဲ့လိုမျိုးအပေါင်းပြန်ချရတဲ့အတွက်အရက်သားရှိရောက်တိခိုက်တရားရရှိသွားပါတယ်ဗျဟုတ်ကဲ့မနေ့ကကျွန်တော်တိတ်ပွေလည်းမရှိပင်နဲ့ဘုံလာကြေးတာဖြစ်ပါတယ်ဗ
ျအရက်သားတွေနေထိုင်တဲ့ချွန်ကျုံရွာကိုစစ်ကောင်စီတပ်ကပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာလို့မြေပြင်အခြေအနေကိုသိရှိတဲ့ဟာခါမြို့ခံတဦးကလည်းအခုလိုပြောပြပါတယ်
မမယွန်းဒီမော်နော်ဟာခါမြို့ကနေစံငါးမိုင်လောက်ဝိုက်တယ်အဲ့ချူဒူရောမော်နော်ဒီတော့ကနေတိုးစခိုင်းရလို့၄ရက်တည်ဆုံးတယ်၄ရက်ထက်မကတန်ရရရှိတယ်စိတ်ကိုလုံးဝမရှိဘူးဟာဒီလူတို့ကိုပတ်ဖက်ပြတ်မှတ်ထားပြီးတော့စိတ်ခက်ရှင်းဖြစ်တယ်လို့ကျွန်တော်ယူဆမိတယ်ဟောလုံးဝအဲ့လောက်မှတော့စိတ်ကိုလုံးဝမရှိ
ဟာခါမြို့ရဲ့၁၅မိုင်လောက်ဝေးတဲ့ချွန်ကျုံကျေးရွာဟာအင်ဂျင်900ကျော်နဲ့လူဦးရေ1600လောက်နေထိုင်ကြပါတယ်အခုလိုမျိုးလေကြောင်းကနေတိုက်ခိုက်ခံရတာမို့လို့ရွာကနေစိုးရင်ကြောင်းလန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နိုင်မှုစူးစမ်းနေကြပါတယ်။ဒါကြောင့်မို့လို့ဟာခါမျိုးကကယ်ဆယ်ရေးသမားတွေကိုရွာကနေကထွက်ခွာနိုင်မှုအကူအညီတောင်းထားပေမဲ့ဟာခါမျိုးအထွတ်စစ်ကောင်စီတပ်ရဲ့စစ်ဆေးဂိတ်မှာချွန်ကျုံရွာဘက်ကိုသွားမဲ့ကားတွေကိုဖြတ်တန်းခွင့်မပြုဘူးလို့ဟာခါမျိုးကဆက်ပြီးတော့ပြောပြပါတယ်။
ကျောက်တယ်တို့တော်တော်လေးကျောက်တယ်တချို့တချို့တွေကတော့ပြောင်းရွှေ့ရတူတွေလည်းရှိတယ်ခက်ခဲရှိတာတကူတော့ဒီဟာဟာကနေမြို့အထွတ်တော်တော်ရဲ့ရှိဖို့စီရဲ့ကိတ်ပေါ်နော်အဲ့ဒီကိတ်တွေကအဲ့ဒီရွာဖက်ကလောကကမထွက်ခိုင်းဘူးတဲ့အဲ့ဒီထွက်ပြီးချင်တဲ့တူတွေကိုဒီဟာဟာမျိုးပေါ်ကနေဆန်းဆက်ပြီးတော့လေလာကျူပေးနိုင်မလားရှိရဲ့ဟာလေမျိုးလေးတွေတင်းဆောင်ရှင်တဲ့တူတွေတော်တော်များတယ်လေကျော
ောင်စီရဲ့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရှိသူအတွင်းမှုဦးအောင်ချိုကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။ဟာခါမြို့နယ်ထန်တလန်မြို့ကြားကစစ်ကောင်စီရဲ့အော်တိုတောင်စခန်းကိုပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကချင်းမျိုးသားတအူ CNF CM ပူပေါင်းတပ်တွေကတည်ယူလိုက်ပါတယ်။ဒါအပြင်စီရေးအရာအရေးပါတဲ့ point 3စက္ကန့်နဲ့ C3 စက္ကန့်အပါဝင်တက်စက္ကန့်ခုနှစ်ခုကိုပူပေါင်းတက်ဖွဲ့တွေကတည်ယူနိုင်ခဲ့တာပါစစ်ကောင်စီတပ်ဖက်ကမြေပြင်မှာစီရေးကြရှုံးလာတာကြောင့်အခုလိုမျိုးအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်နှိပ်ကွပ်နေတာလို့ယူဆကြောင်းဒေသခံတွေက VOA ကိုပြောပါတယ်ရှင
်ချင်းပြည်နယ်ဟာခါမြို့နယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေသေဆုံးခဲ့ရတဲ့တဲ့တင်ကိုမဆုမုံတင်ပြပေးခဲ့တာပါခင်ဗျာ American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့စစ်ကောင်စီကရှင်းနေမှာရုပ်ောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့တဲ့င်းကိုတင်ပြပေးကြပါမယ်2020ရုပ်ောက်ပွဲမှာမဲမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်ကောင်စီကရှေ့လာမဲ့2025ခုနှစ်မှာရုပ်ောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ်စစ်ကောင်စီရဲ့ရုပ်ောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့မတ်ပုံနေခွင့်ရထားတဲ့နိုင်ငံရေးပါတီတွေလည်းပြီးခဲ့တဲ့သတင်းပတ်ကုန်မှာပဲတွေ့ဆုံခဲ့ကြပါတယ်စစ်ကောင်စီကျင်းပဖို့စီစဉ်နေတဲ့ရုပ်ောက်ပွဲနဲ့ပတ်သက်လို့နိုင်ငံရေးအတိုင်းအဝန်ရဲ့သဘောထားတွေကိုစုစည်းပြီးရန်ကုန်ကသတင်းပေးပို့ထားတာကိုမခင်လေးတင်ပြပေးပါပါခင်ဗျာ
စစ်ကောင်စီလက်ထက်ဖွဲ့စည်းထားတဲ့ပြည်ထောင်စုရုပ်ောက်ပွဲကော်မရှင်တာဝန်ရှိသူတွေကမတ်ပုံတင်ခွင့်ရထားတဲ့နိုင်ငံရေးပါတီတွေနဲ့ဒီဇင်ဘာ9ရက်နေ့ကတွေ့ဆုံရမှာရှေ့လာမယ့်နှစ်ထဲကျင်းပမယ့်ရွေးကောက်ပွဲအစည်းအဝေးကိုရှင်းပြခဲ့တယ်လို့တက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတချို့ကပြောပါရယ်2025မှာကျင်းပမယ့်ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တချို့ကိုရွေးချယ်တာမှာအရင်စနစ်တွေတုန်းကလိုမဲအများဆုံးရတဲ့ပါတီကိုအနိုင်ပေးတဲ့စနစ်နဲ့မဟုတ်ပဲအချိုးကျကိုစားပြုစနစ် PR စနစ်ကိုကျင့်သုံးရွေးချယ်ဖို့စစ်ကောင်စီဘက်ကစဉ်းစားနေတဲ့အကြောင်းပါတီတွေကိုကော်မရှင်ကပြောဆိုလိုက်တယ်လို့ရခိုင်ဦးဆောင်ပါတီ AFP ကဒေါက်တာအိမ်မောင်ကပြောပါတယ်
။အဲ့ဒါကတော့အမျိုးသားနဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အမတ်တွေကို PR နဲ့သွားမယ်။အဲ့ဒီလိုသွားနိုင်အောင်လေခုနကရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုနော်ဒါနတ်စကဘက်ကိုတင်ပြထားပြီးသားဖြစ်တယ်။နော်သူသတ်မှတ်တဲ့အချိန်ကာလရောက်ရင်မိထုတ်ပြန်ပေးရင်ရပြီပေါ့ဗျာအဲ့လိုပြည်သူ့လွတ်တော်ကိုလေးပဲဘလို့စနစ်နဲ့သွားမလဲဆိုတော့ရုပ်ောက်ပွဲကော်မရှင်ဘက်ကတော့အစင်းသိမ်းလုပ်ထားတာပေါ့အဲ့လို PR နဲ့သွားမယ်ဆိုရင် PR နဲ့ပတ်သက်တဲ့ဥပဒေကိုလိုမှတ်ဖို့နေ FPDB နဲ့ပဲသွားခြင်းနဲ့ဆိုရင် FPDB နဲ့သွားမယ်နော်ရုပ်ောက်ပွဲဥပဒေကိုလက်မှတ်ထိုးရုံပေါ့ဒါတော့သူတို့ဘက်ကပြင်ဆင်ထားတာတွေကိုပြောရပါ
လာမယ့်2025နှစ်ဦးပိုင်းနောက်မှာရွေးကောက်ပွဲကျင်းပနိုင်မှုကော်မရှင်ဘက်ကယာရပါပဲအချိန်တိကျကိုတော့မပြောခဲ့ပါဘူးမြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အထက်တိုက်ပွဲဖြစ်ပွားနေတာနဲ့နေမြေမငြိမ်မသက်ဖြစ်နေတဲ့နေရာတွေကိုဖယ်ပြီးတော့မြို့နယ်ပေါင်း161ခုမှာရွေးကောက်ပွဲကျင်းပနိုင်မှုစစ်ကောင်စီဘက်ကယာရတယ်လို့ပါတီတွေကပြောပါတယ်လာမယ့်ရွေးကောက်ပွဲမှာလုံခြုံရေးစိတ်ချရတဲ့နေမြေတွေအနည်းဆုံး80ရာခိုင်နှုန်းကျော်လောက်ကိုကျင်းပနိုင်မှုစီစဉ်ထားတာရှိတယ်လို့ပြည်သူ့ရှေ့ဆောင်ပါတီအထွေထွေတွင်ရင်မူဒေါက်တာမျိုးဆက်သွေးက VOA ကိုပြောပါတယ်
။အဲလုံချုံရေးကတော့စိတ်ချရတဲ့မျိုးနယ်တွေမှာနေရင်လုံမယ်။ပြည့်ရလုံချုံရေးကလူမျိုးတောင်ဝင်ယူပေးရမယ့်မျိုးနယ်တွေကိုနောက်တစ်ဆင့်လုံမယ်ဆိုတော့သူတို့မှန်းတာတော့အနည်းဆုံး90ရာခိုင်နှုန်းပေါ့နော်။အနည်းဆုံး90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ထိဒီလုံဖို့သူတို့ရည်ရွယ်ထားတယ်လို့ကျွန်တော်အထက်မြင့်သိရတယ်။အဲလုံချုံရေးကလုံဝစိတ်ချရတဲ့နေနေလေးအရင်လုံပြီးတော့ဓာတ်ထဲမှာရှိတဲ့နေနေလေးပေါ့နော်အဲ့နေနေလေးကသူကဒီလုံချုံရေးကစိတ်ချရတဲ့မျိုးနေလေးလောက်ပြီးသွားတဲ့ခါကျမှလုံချုံရေးယူပြီးတော့မှအဲ့နေနေလေးမှာရသလောက်လုံးမဲ့သဘောမျိုးရှိရ
နောက်ပြီးတော့လာမယ့်ရွေးကောက်ပွဲမှာပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဥပဒေနေဥပဒေအမိန့်ညွှန်ကြားချက်တွေကိုစောင့်ကြည့်တာမဲလက်မှတ်တွေရိုက်နှိပ်တာကိုလေ့လာစောင့်ကြည့်တာရွေးကောက်ပွဲကန့်ကွက်လွှာအမှုတွေကိုစစ်ဆေးတာဆုံးဖြတ်တာစတဲ့အချက်အလက်တွေကိုစောင့်ကြည့်လေ့လာခွင့်စံနှုန်းနဲ့အညီခွင့်ပြုသွားဖို့ကိုလည်းကော်မရှင်ဘက်ကစဉ်းစားနေတယ်လို့ပြောပါဗျ။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာကိုဗစ်ကြောင့်စောင့်ကြည့်ခွင့်မပြုဘဲလေ့လာခွင့်သာပြုခဲ့တာပါ။ဒါအပြင်မဲပေးတာမှလည်းမဲပေးဆက်နဲ့မဲပေးတဲ့စနစ် electronic voting တင်သုံးနိုင်မှုအတွက်လည်းပြင်ဆင်နေပြီးတော့အဲ့ဒီအတွက်စီစဉ်ဆောင်ရွက်နေတယ်လို့ကော်မရှင်ဘက်ကပြောထားပါတယ်။မကြခင်ရက်ပိုင်းမှာကော်မရှင်ဘက်ကနေရွေးကောက်ပွဲဥပဒေ new ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းနိုင်မှုဆောင်ရွက်နေတယ်လို့လည်းပြောပါတယ်။လက်ရှိအချိန်ထိတော့ပါတီတွေစီယုံရေးဆင်းနိုင်မှုနဲ့ပါတီတွေရဲ့နိုင်ငံရေးလှုပ်ရှား권အနေနဲ့ပတ်သက်လို့ကတော့ကော်မရှင်ဘက်ကခွင့်ပြုပေးထားတာမရှိသေးဘူးလို့ပါတီတွေကပြောပါတယ်။စစ်ကောင်စီခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့စစ်ကောင်စီပုံဖော်နေတဲ့ရွေးကောက်ပွဲအပေါ်အမြင်သဘောထားဒေါက်တာမျိုးဆက်သွေးကခုလိုတုံ့တက်ပါတယ
်ပြည်ထောင်စုအဖွဲ့အစည်းခုလည်းပြည်ပြည်တရားရဟန်းလုံးကောင်းပြည်ထောင်ရဟန်းလုံးပြည်စုံတာမရှိဘူးနော်ဒါဒီ UEC လည်းကျွန်တော်တို့တရားရဟန်းလုံးစိတ်တိုင်းကြလာဆိုတော့တရားရဟန်းလုံးစိတ်တိုင်းမကြဘူးသို့တော်လည်းပဲပြီးတဲ့ဒီဥက္ကဋ္ဌဆိုင်တော့လက်ရှိဒီဥက္ကဋ္ဌကြီးပုံမပြောင်းပြောင်းပြီးတော့မှကျွန်တော်တို့နဲ့ပုံမဆက်ဆံပြောဆိုလို့ကောင်းမွန်တဲ့အခြေအနေရှိတဲ့အတွက်တော့ပြီးခဲ့တဲ့ UEC ဥက္ကဋ္ဌတက်ဆိုင်တော့ဒီဥက္ကဋ္ဌလက်ထက်မှာကျွန်တော်တို့အဆွေးနွေးရတာပိုအဆင်ပြေပါတယ်ဆိုတော့ UEC မှာလည်းပဲအကန့်အသတ်တွေရှိနေကုန်ရှားပါတယ်ဆိုလိုတာ UEC ကြီးစိတ်တိုင်းကသူလွတ်လပ်စွာလှုပ်ရှားခွင့်တရားရဟန်းလုံးရရှင်မှာရလိမ့်မယ်ပေါ့နော်ဒီပုံမှာတော့ကျွန်တော်တို့ကစိတ်တိုင်းတရားရဟန်းလုံးမချပြင်မယ်လေလက်လောအခြေအနေကတော့ဥက္ကဋ္ဌတက်ဆိုင်တော့ကျွန်တော်တို့ကပိုတော့မောချပါတယ်အဲ့လိုပဲဖြေရမှာပေါ့နော်ဟု
တ်လူပေါင်းတက်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မလာနိုင်သလိုစေအနာရှင်တက်ဆိုးရှိဖို့လုပ်တဲ့ရွေးကောက်ပွဲသားဖြစ်တယ်လို့အခုလိုဝေဖန်လိုက်ပါတယ
်အခုအချိန်တည်းဖြစ်ရွေးကောက်ပွဲလုံးတိုင်းအောင်လိမ့်မယ်လို့ကျွန်တော်တို့ဘယ်ယူဆဘူးအပန်တကယ်ဖြစ်လာမလားဖြစ်မလားဘူးလားဆိုတော့ကျွန်တော်တို့တည်းတော့စောက်ကြည်လေးလာလို့လုံးအောင်မယ်လို့ထင်တယ်သူတို့လုံးဝရွေးကောက်ပွဲဟာကျွန်တော်တို့ဘာမှမသက်ဆိုင်ဘူးပြည်သူလူထုလည်းမသက်ဆိုင်ဘူးဟိုကျွန်တော်တိုင်းပြည်လည်းမသက်ဆိုင်ဘူးလို့ကျွန်တော်အဲ့လိုပဲကျွန်တော်ယူဆပါတယ်ကဘာကြောင့်လဲသူတို့တစ်ချက်သူတို့ဘာရွေးကောက်ပွဲနဲ့ပတ်သက်လို့လုံးနိုင်တဲ့အနေထားအခြေအနေတို့သူတို့ရဲ့ legitimacy ပေါ့နော်သူတို့ကတော့တရားဝင်မှုမရှိဘူးအဲ့ဒီရေကောက်ကိုသူတို့လုံးလို့မရဘူးလို့ကျွန်တော်လုံးခွင့်မရှိဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်ဒါလည်းပြည်သူလူထုအနေနဲ့သူရေကောက်ကိုလုံးသည်ဖြစ်စေမလုံးသည်ဖြစ်စေပြည်သူလူထုအနေနဲ့သူလုံးမဲ့ကိစ္စကိုတော့စိတ်ဝင်စားလိုက်ပါမဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲသားလဲပါတယ်ဗျ
နေပြည်တော်မှာကျင်းပတဲ့စစ်ကောင်စီဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲကိုပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြည်ထောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးခင်ကြီးတို့အပါအဝင်မှတ်ပုံတင်ခွင့်ရထားတဲ့ပါတီ53ပါတီကတာဝန်ရှိသူတွေတက်ရောက်ခဲ့တယ်လို့ပြောပါတယ်လက်ရှိရွေးကောက်ပွဲကော်မရှင်ထံမှမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ53ပါတီရှိပါတယ်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဟာမကြသေးငယ်ကနိုင်ငံရေးပါတီဥပဒေပြဋ္ဌာန်းကပါတီတွေကိုပြန်လည်မှတ်ပုံတင်ခိုင်းခဲ့တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD စတဲ့ပါတီကြီးတွေအပါအဝင်ပါတီပေါင်း80နီးပါးကိုတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေအဖြစ်ကနေပယ်ဖျက်ခဲ့ပါတယ်ရှင်
လာမယ့်2025ခုနှစ်မှာစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းမခင်လေးတင်ပြပေးခဲ့တာပါခင်ဗျာ။ View American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်လေးမှာလည်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ View American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေ VOA မနေ့ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုတော့လိုင်းတွင်နဲ့ဖမ်းယူနိုင်တာပါလိုင်းဒိုမီတာ25 kHz 1165လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 9533ညာတို့ကနေဖမ်းယူနိုင်နိုင်ပါတယ် VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာအိုင်ဒိုမီတာ25 kHz 1183ညာအိုင်ဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနိုင်ဝင်နဲ့စနေတင်းတွင်မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်ပန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်
တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့မြေကြီးဩဇာအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်ပထမဆုံးထိုင်းနိုင်ငံမှာမကြခင်ကျင်းပဖို့စီစဉ်နေတဲ့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲအပေါ်တုံ့တက်ချက်ကိုတင်ပြပေးခြင်းပါတယ်။ထိုင်းနိုင်ငံမှာဒီဇင်ဘာ20ရက်နေ့ကျင်းပဖို့စီစဉ်နေတဲ့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲမှာအာဆီယံအဖွဲ့ဝင်နိုင်ငံတွေပဲတက်ရောက်မယ်ဆိုပေမဲ့လည်းမြန်မာပြည်အကြတဲ့ဖြည့်ရှင်ရေးအစပြုခြေလှမ်းတစ်ခုဖြစ်နိုင်တယ်ဆိုပြီးမြန်မာအရေးအကဲခတ်တချို့ကမျှော်လင့်ထားကြပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံငြိမ်းချမ်းရေးအဖြေရှာတာမှာသက်ဆိုင်သူအားလုံးပါဝင်ဖို့လိုသလိုတရုတ်နိုင်ငံကျင့်သုံးနေတဲ့အကြက်ကင်ဖြစ်အားပေးတဲ့နည်းလမ်းတွေကိုမသုံးဖို့တိုင်းရင်းသားခေါင်းဆောင်တဦးကသတိပေးပါတယ်။ဒီအကြောင်းကိုသိန်းထိုင်ဦးဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာအခုကျင်းပမယ့်မြန်မာနိုင်ငံရဲ့လူသဘောဆွေးနွေးပွဲကအာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံရဲ့တောင်းဆိုချက်အရကျင်းပလာဖြစ်တဲ့အကြောင်းထိုင်းနိုင်ငံဈာယီဝန်ကြီးဌာနအရာရှိတွေကပြောပါတယ်။အဲ့တော့အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့မြန်မာနိုင်ငံရဲ့ချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင်အထည်ပေါ်လာအောင်ပံ့ပိုးတဲ့အနေနဲ့ကျင်းပတဲ့အစည်းအဝေးဖြစ်တဲ့ဆိုပြီးအာဆီယံအရာရှိတွေကလည်းပြောဆိုထားကြတာပါ။ထိုင်းနိုင်ငံကမြန်မာနိုင်ငံရဲ့အရင်တုန်းကလည်းအလွတ်သဘောဆွေးနွေးပွဲတွေကျင်းပခဲ့ပြီးတော့2013ခုနှစ်ဇွန်လတုန်းကအရင်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာလက်ထက်ထိုင်းနိုင်ငံအိမ်ဆောင်အစိုးရလက်ထက်မှာလည်းမြန်မာနိုင်ငံရဲ့အလွတ်သဘောဆွေးနွေးပွဲကျင်းပခဲ့ပြီးပါတယ်။အဲ့ဒီအချိန်တုန်းကစစ်ကောင်စီနိုင်ငံဈာယီဝန်ကြီးဦးသန်းစွေကိုဖိတ်ကြားခဲ့ပြီးတော့အာဆီယံဖွဲ့ဝင်နိုင်ငံတချို့ကိုယ်တိုင်ကထိုင်းနိုင်ငံရဲ့မြန်မာရေးချင်းကပ်မှုအပေါ်မှာဝေဖန်ခဲ့တာတွေလည်းရှိပါတယ်။ဥပမာအားဖြင့်မလေးရှား၊အင်ဒိုနီးရှား၊စင်ကာပူစတဲ့နိုင်ငံတွေကအစည်းအဝေးကိုမတက်ခဲ့သလိုနိုင်ငံတချို့ကလည်းနိုင်ငံဈာယီဝန်ကြီးအဆင့်မဟုတ်တဲ့အရာရှိတွေကိုအစည်းအဝေးကိုဆေလွတ်ခဲ့ပူပါလေ။အခုကျင်းပမယ့်အစည်းအဝေးမှာတော့အာဆီယံကိုယ်တိုင်ကကမ္ဘာ့ကထာလုပ်ပြီးတော့ကမ်းလှမ်းချက်အရထိုင်းကအင်ရှင်ဖြစ်လက်ခံကျင်းပတဲ့အစည်းအဝေးဖြစ်တဲ့အတွက်အာဆီယံဖွဲ့ဝင်နိုင်ငံတော်တော်များများစုံစုံညီညီတက်ရောက်မယ်လို့ပြောလဲရပါလေ။ထိုင်းမြန်မာဆက်ဆံရေးနှစ်ပေါင်းများစွာအစဉ်တစိုက်တည်လာခဲ့တဲ့ဦးကျော်လင်းဦးကတော့ဒီအစည်းအဝေးဟာအစာပြိုးစင်ဆွေးနွေးပွဲတစ်ခုဖြစ်ပြီးမြန်မာနိုင်ငံကြီးကြီးအတွက်ဆိုရင်နောက်ထပ်ဆွေးနွေးပွဲတွေလုပ်မယ်လို့ရှုမြင်ပါတယ
်။ဒါမဲ့ဒီဒီဇင်ဘာ19နဲ့20မှာထိုင်းနိုင်ငံမှာထိုင်းနိုင်ငံကနေပြီးတော့မှကမ္ဘာ့ကထပြုပြီးတော့မှဒီလာအိုရဲ့အင်ဒိုနီးရှားရဲ့မလေးရှားရဲ့နောက်ထိုင်းရဲ့တခြားအာဆီယံဖွဲ့ဝင်နိုင်ငံတချို့ရဲ့ပါတဲ့ဒီဆွေးနွေးပွဲကိုလုပ်မှာဖြစ်ပါတယ်။အဲ့တော့အဲ့ဆွေးနွေးပွဲမှာကျွန်တော်သိရသလောက်ကတော့မြန်မာနိုင်ငံရဲ့ဒီဖြစ်နေတဲ့ပြိပခါတွေနောက်မြန်မာနိုင်ငံရဲ့ငြိမ်းချမ်းကိစ္စတွေအပြင်တခြားဒီနေဆက်ဖြတ်ကျော်နေတဲ့ဒီ online scan လို့ကိစ္စမျိုးတွေနောက်ရေကြီးမှုတွေကိစ္စတွေတော်မီလောင်တဲ့ကိစ္စတွေမိခိုးတွေမျိုးတွေနောက်နိုင်ငံအနှံ့ကိုဟိုဘက်နိုင်ငံဒီဘက်နိုင်ငံပြန့်နှံ့သွားတဲ့ကိစ္စတွေကအစသူတို့ကတော့ဒါကိုဆွေးနွေးလိမ့်မယ်လို့ကျွန်တော်တို့အဲ့လိုနားလည်ထားပါတယ်။ငြိမ်းချမ်းရေးကတော့ဒီလိုတစ်ချိန်နဲ့လှုပ်ယုံနေတော့ကျွန်တော်တို့ကမျှော်လင့်လို့တော့မရဘူးလို့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့ငြိမ်းချမ်းရေးကိစ္စမှာတော့အခုကမြန်မာနိုင်ငံရဲ့အင်းကြီးချင်းနိုင်ငံတွေတော်တော်များများကအရင်ကတည်းကဆိုင်တော့ပို့ပြီးတော့မှပါဝင်လာတာကိုတွေ့ရပါတယ်။ဥပမာတရုတ်နိုင်ငံဆိုရင်လည်းဒီမြောက်ပိုင်းအဖွဲ့တွေနဲ့ဒီဆွေးနွေးဖို့ညှိနှိုင်းဖို့ဒီလက်ရှိဒီ NASA ကအဖွဲ့ကိုရောဒီတိုက်ခတ်နေတဲ့မြောက်ပိုင်းကညီနောင်အဖွဲ့တွေကိုရောပါဖိအားတွေတော်တော်ပေးပြီးတော့မှပြောဆိုလာတာရှိတယ်။အလားတူပဲအိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့လထဲမှာပဲဒီမြန်မာကိုယ်စားလှယ်အဖွဲ့တွေလည်းဖိတ်ခေါ်ပြီးဆွေးနွေးသလိုသူရဲ့နေဆက်ချင်းရှိနေတဲ့မစီအန်အက်တို့အေအေတို့လိုအဖွဲ့မျိုးတွေကိုလည်းဖိတ်ခေါ်ပြီးတော့မှဒါကိုဆွေးနွေးညှိနှိုင်းလာတာရှိတယ်ဆိုတော့ဒါတွေကဒါဒီမြန်မာရဲ့အင်ဒီဂျင်းနိုင်ငံအထူးသဖြင့်တော့ဒီသုံးနိုင်ငံပေါ့နော်တရုတ်ရဲ့အိန္ဒိယရဲ့ထိုင်းနိုင်ငံရဲ့ကတော့ပို့ပြီးတော့မှမြန်မာပြည်ပကောက်အများဆုံးပြည်လဲအောင်တော်တော်လေးကိုဒါအကျွမ်းမှန်တဲ့လှုပ်လာတာကိုတော့တွေ့ရပါတယ
်မြန်မာနိုင်ငံလက်ထက်ကင်ပြည်ပကောက်ကြီးဂျာတရုတ်ရဲ့ဂျာဝင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဝေဖန်ကောက်ကွယ်မှုတွေလည်းရှိနေပါတယ်ဒီအချိန်မှာအာဆီယံရဲ့မြန်မာရေးချင်းကပ်မှုကရောထိရောက်ပါမလားမေးခွန်းထုတ်နေကြပါလေမြန်မာရေးလေးလာသုံးသက်သူဦးအောင်သူငင်းကတော့အစီအဝေးနဲ့ပတ်သက်လို့အခုလိုပြောဆိုပါလေ
အဲ့တော့အာဆီယံရဲ့အရင်ဥက္ကဋ္ဌရဲ့လက်ရှိဥက္ကဋ္ဌရဲ့နောက်ဖြစ်လာမယ့်ဥက္ကဋ္ဌပေါ့ဗျာအဲ့ဒါကို Trioga လို့ခေါ်ပါတယ်သုံးမွေ့ဆိုင်အဖွဲ့ပေါ့အဲ့တော့အဲ့ဒါကို Extended နောက်ထပ်ပို့ပြီးတော့ဟိုချက်ထွင်လုပ်တဲ့သဘောပေါ့ဗျာနောက်တစ်ခုကဒီအစည်းအဝေးကတရားဝင်မဟုတ်ဘူး informal အလွတ်သဘောဆက်ပါတယ်နောက်တစ်ခုက consultation ပေါ့ဒါညှိနှိုင်းရတော့မဆိုပါဘူး consultation ဆိုတော့တိုင်ပင်အကြံရယူတယ်ပေါ့နော်ဆိုတော့ဒီအချက်တွေကိုဟိုဆောင်ရွက်မယ်လို့ဆိုတယ်ဗျာအဲ့တော့အလွတ်သဘောတိုင်ပင်တယ်အဲ့တော့မြန်မာပြည်ကအခုနိုင်ငံသားရေးဝန်ကြီးဦးသန်းစွေလည်းအခုလက်ရှိဘန်ကောက်စီးပွဲမှာလာတက်လိမ့်မယ်ဆိုတော့သတင်းတွေရှိပါတယ်အဲ့တော့ထိုင်းရဲ့စဉ်းစားချက်ကသူက မြန်မာပြည်ရဲ့ပြဿနာဖြေရှင်းမယ်ဆိုလို့ရှိရင်လက်ရှိစစ်ကောင်စီမပါဘဲနဲ့ဘယ်လိုရှင်းမှာလဲဆိုတော့စဉ်းစားကြရစီရဲ့အဲ့တော့မြန်မာစစ်ကောင်စီကိုသူတို့ဖိတ်မဲ့သဘောလည်းရှိတယ်အဲ့တော့စီရသလောက်ကတော့သူတို့အနေနဲ့ထိုင်းကဒီမြန်မာမှာရှိတဲ့စစ်ကောင်စီကိုလည်းသူတို့ကြိုတင်ပြီးတော့ညှိနှိုင်းတာတွေလုပ်ပါတယ်တလောကကျွန်တော်တို့သတင်းတွေမှာတွေ့တော့ထိုင်းနိုင်ငံကြီးဝန်ကြီးဌ ိုင်းပေါ့ဗျာဒီလိုလဲပြောတယ်အဲ့တော့သူကနေပြီးတော့ရောက်တယ်တိုင်မြင်တယ်အဲ့တော့ထိုင်းရဲ့စဉ်းစားချက်ကဗျာနိုင်ငံရေးဝန်ကြီးဌာနဆိုတဲ့အတိုင်းပဲသူကအများအားပရိုတိုကောတွေလိုက်လာတယ်နော်နေပြီးတော့သွားမယ်ဆိုင်နိုင်ငံရေးဝန်ကြီးဌာနနဲ့တွေ့မယ်ဒါတွေကအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့ကြားသလောက်ကတော့ဒီစီဝေးမှာကျန်တဲ့ stakeholder စီပေါ့နော်ကျွန်တော်တို့အစိုးရမဟုတ်တော့ကျန်တဲ့တိုင်းသားလက်နက်ကိုင်တွေပါအောင်မှမဟုတ်သေးဘူးဆိုတဲ့သတင်းလည်းရှိပါတယ်အဲ့တော့ဒီစီဝေးကစိတ်များများလည်းမရောက်နိုင်ဘူး maybe the beginning အစဖြစ်နိုင်တယ်အဲ့တော့ဒါပြီးလို့ရှိရင်နောက်ထပ်အစီအွေဆက်ဖြစ်ကောင်းလည်းဖြစ်နိုင်တာပေါ့နော်အဲ့တော့သတိချရမှာကတော့အခုချိန်မှာလက်ရှိတာဝန်ယူရဲမလေးရှားနိုင်ငံကသူကအာဆီယံဥက္ကဋ္ဌဖြစ်လာမယ်အဲ့တော့သူ့ရဲ့အခန်းကဏ္ဍကိုလည်းထည့်စဉ်းစားမယ်ပေါ့နော်သူကမြန်မာပြည်ရေးနဲ့ပတ်သက်လို့ဘယ်လိုမဟာဗျူဟာတွေချမှတ်လှုပ်ဆောင်မလဲဆိုတာလည်းစဉ်းစားမယ့်အခြေအနေရှိပါတယ်ဗ
ျပို့မျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကတော့ဆွေးနွေးပွဲနဲ့ပတ်သက်လို့အခုလိုပြောဆိုပါလေ
ဒီနှစ်မှာအကျင်းပပြုလုပ်ခဲ့တဲ့ထိုင်းဆိုရအပါအဝင်အာဆီယံအစည်းအဝေးကြီးရဲ့ဆုံးဖြတ်ချက်ကတော့မြန်မာလက်မြန်မာအုံဖြစ်ပါတယ်မြန်မာပြည်ရဲ့အရေးကိစ္စကိုမြန်မာပြည်သူတွေရဲ့ကိုယ်တိုင်ဆုံးဖြတ်ချက်နဲ့ဆောင်ရွက်ရမယ်ဆိုတဲ့မူကိုချမှတ်ထားပါဒါကြောင့်မို့လို့ထိုင်းအစိုးရအနေနဲ့ကတော့ဒီအရေးကိစ္စမှာပါဝင်ပတ်သက်သူသက်ဆိုင်သူ stakeholder အကုန်လုံးကိုထိတွေ့ဆက်ဆံပြီးတော့သဘောထားတွေကိုကျွန်တော်တို့ရယူဖို့လိုပါတယ်အဲ့ဒီလိုသဘောထားတွေရယူပြီးတော့မှပြိပခါရဲ့အကြောင်းတရားတွေကိုတည်တည်ချာလေ့လာပြီးရှားဝင်ဆောင်ရွက်တာကပုံမကောင်းမွန်တယ်လို့ကျွန်တော်ဒီလိုအကြံပြုချင်ပါတယ်အဲ့ဒီလိုမဟုတ်ဘဲနဲ့ကျွန်တော်တို့မြန်မာပြည်သူတွေကိုမျက်နှာမူပြီးတော့မြန်မာပြည်နဲ့ငြိမ်းချစ်ကြည်ရေးကိုတည်ဆောက်မယ်လို့ပြောခဲ့တဲ့တရုတ်အစိုးရကသူကိုယ်တိုင်ချမှတ်ခဲ့တဲ့မူတွေကိုသူကိုယ်တိုင်ချိုးဖောက်ပြီးတော့မှဒီစစ်ကောင်စီနဲ့တစ်ဖက်ဘက်ကနေတစ်ဖက်သက်ရပ်တည်တယ်ပြီးရင်ကျွန်တော်တော်လှန်ရေးအင်အားစုတွေကိုအကြက်ကန်ပြီးတော့ဖိအားပေးပြီးတော့ဒီလိုဆောင်ရွက်တယ်အဲ့ဒီလိုဆောင်ရွက်တာမျိုးတွေကိုအဲ့လိုတစ်ဖက်သက်ရပ်တည်တာပြီးတော့မှဆောင်ရွက်တာမျိုးတွေကိုထိုင်းဆိုရအနေနဲ့ဆောင်ရွက်မယ်ဆိုရင်ပထမဆုံးကျွန်တော်တို့တင်ပြချင်တာကတော့အာဆီယံကချမှတ်ထားတဲ့မြန်မာလက်မြန်မာအုံဆိုတဲ့မူကိုချိုးဖောက်ရရောက်မှာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်နေတဲ့ပြိပခါရဲ့အရင်းမြစ်တွေအကြောင်းရင်းတွေကိုတည်တည်ချာချာလေ့လာဆန်းစစ်ခြင်းမပြုဘဲနဲ့အဲ့ဒီလိုအတင်းကျပ်ဖိအားပေးပြီးဆောင်ရွက်တာမျိုးတွေဖြစ်လာခဲ့မယ်ဆိုရင်ကျွန်တော်တို့မြန်မာပြည်သူတွေရဲ့တိုင်းသားလူမျိုးပေါင်းစုံပြည်သူတွေရဲ့ဒီဆန့်ကျင်မှုတွေညှို့ညင်မှုတွေကိုထိုင်းဆိုရခံရမှာဖြစ်ပါတယ
်။အခုကျင်းပမယ့်မြန်မာရေလူသဘောဆွေးနွေးပွဲဟာအာဆီယံဖွဲ့ဝင်နိုင်ငံတွေတည်ထောင်ကျင်းပမယ့်ဆွေးနွေးပွဲဖြစ်တယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနကလည်းပြောဆိုထားပါတယ်။လက်ရှိအရင်နဲ့နောက်တာဝန်ယူမဲ့အာဆီယံလက်ကျဥက္ကဋ္ဌနိုင်ငံတွေပထမဆွေးနွေးကြမှာဖြစ်ပြီးဒုတိယဆက်ကျင်းပမယ့်အစည်းအဝေးမှာတော့တခြားဖွဲ့ဝင်နိုင်ငံတွေပါဝင်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံကြားရေးဝန်ကြီးဌာနအရာရှိတွေကပြောဆိုထားကြပါခင်ဗျာ။
မကြာခင်ထိုင်းနိုင်ငံမှာကျင်းပဖို့ရှိနေတဲ့မြန်မာအရေးအလွတ်သဘောဆွေးနွေးပွဲအကြောင်းကိုသိန်းထိုင်ဦးကစူးစီးတင်ပြပေးခဲ့တာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလဲရောက်လာပြီးမို့ပထမဦးဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စပါမယ်မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်တွေဟာပိုရှံပြီးပြပကိုတင်ပို့နိုင်တယ်ဆိုပေမဲ့လက်တွေ့မှာတော့အမှန်တကယ်ကိန်းဂဏန်းအချက်အလက်တွေနဲ့ကွဲပြားနေတယ်လို့စစ်ကောင်းဆောင်ကဝန်ခံလိုက်ပါတယ်ဒီအကြောင်းအခုသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေကိုခမောင်စိုးမင်းကတင်ပြပေးထားပါတယ်ခင်ဗျာ
ဒီလဒီဇင်ဘာ3ရက်နေ့ကနေပြည်တော်မှာစစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကနေသူ့ရဲ့အစိုးရအဖွဲ့ဝင်ကြီးဌာနတွေမှာလက်တွေ့ထုတ်လုပ်တာနဲ့ပေါ်ပြတဲ့ကိန်းဂဏန်းတွေမတူညီပဲကွဲပြားနေတဲ့အကြောင်းဝန်ခံပြောကြားသွားတာကိုနိုင်ငံပိုင်သတင်းစာတွေမှာပေါ်ပြထားပါတယ်အဲ့ဒီအစည်းအဝေးမှာစစ်ကောင်စီဒုတိယခေါင်းဆောင်နဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေလည်းတက်ရောက်ကြတာဓာတ်ပုံအနေနဲ့တကွပေါ်ပြထားပါတယ်အဲ့ဒီအထက်ကဥပမာအနေနဲ့ထုတ်နှုတ်ပြတာကဝါတီနံစိုက်ပျိုးရေးမှာအောင်မြင်ပြီးပိုလျံနေတယ်လို့စည်င်းစရားတွေမှာဖော်ပြထားပြီးမဲ့ပြပတင်ဖို့ရာမှာလက်တွေနဲ့ဖော်ပြတဲ့ကိန်းဂဏန်းတွေကွဲလဲနေတာတွေ့ရတယ်လို့သူကပြောပါတယ် လာရူစားစပါထွက်ရှိမှုအပိုင်းမှာလဲနှစ်စဉ်ပိုလျံတယ်လို့သိရှိရပေမဲ့ပြပတင်ပို့တဲ့အပိုင်းမှာအမှန်တကယ်ကိန်းကနားတွေမဟုတ်ဘူးလို့လည်းပြောပါတယ်ဒီနေရာမှာအဓိကအမျိုးသားသီးနှံဖြစ်တဲ့စားစပါနဲ့ပတ်သက်ပြီးမပြောခင်ပထမဆုံးဝါသီးနှံအပိုင်းကိုကြည့်ရအောင်ပါမြန်မာနိုင်ငံမှာစက်မှုကုန်ကြမ်းသီးနှံအဖြစ်သတ်မှတ်ထားတဲ့ချီမြင်တိုဝါနဲ့ချီမြင်ရှေးဝါဆိုပြီးအဓိကဝါသီးနှံနှစ်မျိုးကိုမြန်မာနိုင်ငံရဲ့အပူပိုင်းဒေသတွေဖြစ်ကြတဲ့စကိုင်းမန္တလေးနဲ့မကွေးတိုင်းတွေကနေရာတချို့မှာပဲစိုက်ပျိုးကြတာပါတကယ်တမ်းပြောရရင်တော့တောင်သူတွေအတွက်ဝါစိုက်ပျိုးရေးဟာတခြားစပားပဲအမျိုးမျိုးတို့အပါအဝင်ဧကတန်းချီရှိကြတဲ့သီးနှံကြီးတွေနဲ့နှိုင်းရှင်ရင်စိုက်ဧကကတိတ်များများဆားဆားရှိလာတာမဟုတ်ပါဘူးလက်ရှိအနေအထားအရတောင်သူတွေအနေနဲ့လဲတိတ်အားထားရတဲ့သီးနှံအမျိုးသားတွေမှာမပါဝင်ပါဘူးစက်မှုကုန်ညံသီးနှံလို့အမည်တပ်ထားပေမဲ့စိုက်ပျိုးဧကစင်းစရာမှန်ကန်မှုလည်းမရှိကြပါဘူးတောင်သူတွေဟာအရင်ကဝါစိုက်ပျိုးရေးကိုတစုံတရာအားထားရတာမှန်ခဲ့ပေမဲ့အခုအချိန်မှာတော့အဲ့ဒီဝါစိုက်ပျိုးတဲ့မြေကိုပဲတီစိမ်းတို့လိုငွေအဖြစ်မြန်တဲ့အပင်တွေနဲ့အစားထိုးစိုက်ပျိုးလာကြပါတယ်ဒါအပြင်အရင်ကဝါကနေချီငင်ပြီးရကန်းလုပ်ငန်းတွေနဲ့အဝိအထည်တွေရက်လုတ်ကြပြီမဲ့လေအခုအခါတရုတ်နဲ့အိန္ဒိယကခြီတွေအလွယ်တကူဝင်ရောက်လာကြပါတယ်။ဒါကြောင့်မြန်မာပြည်တွင်းဝါစိုက်ပျိုးရေးကအားထားလို့မရတော့ပါဘူး။အဲ့ဒီအတွက်စိုက်ပျိုးရေးဌာနတွေကလည်းဝါစိုက်မြေဆိုပြီးဟိုးအရင်ကတည်းကသတ်မှတ်ထားတဲ့စင်းစရားတွေကိုပဲပြန်လဲရေးကူးပြီးတင်ပြကြသလိုအပြန်အလှန်စစ်ဆေးတာလည်းမရှိကြတော့ပါဘူး။ဝါထွက်ရှိတဲ့စည်ရင်တွေဟာလဲစာရွက်ပေါ်မှာပဲရေးသားထားကြတာဖြစ်တဲ့အတွက်အားလုံးဟာအကောင့်ဘက်ကတင်ပြထားကြတယ်လို့စိုက်ပျိုးရေးဌာနကဝန်ထမ်းတွေစီကတဆင့်သိရပါတယ်။အဲ့ဒီဝါသီးနံနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မကွေးတိုင်းဒေသကြီးအစိုးရမှဝန်ကြီးတာဝန်ထမ်းဆောင်ခဲ့သူတဦးကအခုလိုပြောပါတယ်
။ကျွန်တော်တို့မကွေးတိုင်းအတွင်းမှာတော့ဝါတိတိပါပါစိုက်တဲ့ဧကရေလို့များများဆဆမရှိဘူးပွင့်မြူနယ်မှာဝါတက်ဆိုကြမှာသူတို့စစ်တပ်ကနေဦးစီးပြီးတော့ဝါဆိုင်နေဆိုရင်ကိုသူတို့နေတယ်အများကြီးတင်းထားတာရှိတယ်ဒီကနေ့ဆိုရင်အဲ့ဒီဒေသမှာဟိုဝါလဲဟုတ်တိပတ်တိမဆိုင်နိုင်ဘူးအနောက်ဝတ္တနာဖလက်ထက်မှာမအောင်မြင်တဲ့အတွေ့သူ့ကုမ္ပဏီကိုလည်းသူတို့အငှားချထားပြီးတော့မှတခြားသီးနှံတွေစိုက်ဖို့အထီတောင်းလုပ်ခဲ့ရတယ်အဲ့ဒါလည်းသူကုမ္ပဏီကလုပ်တော့လဲမအောင်မြင်ဘူးမအောင်မြင်တော့အဲ့ဒီမှာကျွန်တော်တို့အဲ့ဒီဝါတက်မြေသိမ်းထားတာတွေကိုတောင်သူတွေကပြန်တောင်းတော့လဲတက်သိမ်းမြေဆိုတဲ့အနေနဲ့မပေးဘူးဆိုတော့အဲ့ဒီအမှုကြီးကအခုအထိကျွန်တော်တို့ပန်နေဖြစ်နေတယ်ဒါပြီးတော့ဟိုကျွန်တော်တို့ပခုတ်ကူနားမှာပေါ့လေအချင်းမြန်စက်ရုံဆိုပြီးတော့တဲတယ်ဝါတကယ်မထွက်တဲ့ဒေသမှာအချင်းမြန်စက်ရုံတဲတာတော့တဘောင်းမချအောင်လို့မြင်တာပေါ့ဗျာထွက်တော့ထွက်တယ်ဒါပေမဲ့အဲ့လောက်စယုံတဲ့ပြီးလုံလောက်အောင်ဒီမထွက်ဘူးတကယ်တော့ပခုတ်ဒေသဒီမြိုင်ဒေသမှာဝါတောင်သူတွေကစိုက်လည်းမစိုက်ကြတော့ဘူးထွက်လည်းမထွက်ဘူးကျွန်တော်တို့ဟိုမြမရိုးရံပေါ့ဗျာချီချမ်းအထယ်ကြီးလုံလောက်ရုံပဲထွက်တဲ့အနေထားမှာရှိတာကိုအဲတရုတ်ပြည်ကနေဘလို့မလာလဲမသိဘူးအောင်တောင်းကစယုံကြီးတဲလိုက်တာအဲတဲလိုက်တော့လေယာမီတွေဆုံးရှုံးတာနဲ့မြေတွေဆုံးရှုံးတာပဲရှိတယ်ချင်းမြင်းနဲ့အစဲဆုံးရုံကလေပတ်နိုင်လောက်အောင်ဝါမရဘူ
းအဲ့ဒီလိုစိုက်ပျိုးဧကတိတ်များများဆဆမရှိကြတဲ့ဝါသီးနံမျိုးကိုတောင်မှထွက်ရှိတဲ့စည်ရင်ပြပရောင်းချစည်ရင်မမှန်ကန်ဘူးဆိုရင်ဧကတန်ပေါင်းများစွာရှိကြတဲ့တကယ့်အမျိုးသားသီးနံတွေရဲ့စင်းစရားတွေကိုမှန်ကန်နိုင်ပါမလားစာပိုင်းကပြောခဲ့သလိုပဲစစ်ကောင်စီခေါင်းဆောင်မင်းအောင်လှိုင်ကဝါသီးနံတင်သားမကစပားထွက်ရှိမှုနဲ့ပြပတင်ဖို့တဲ့စည်ရင်စရားတွေဟာလက်တွေနဲ့ဖော်ပြထားတဲ့ကိန်းဂဏန်းတွေမတူပြန်ဘူးလို့ဝန်ခံလိုက်ပါတယ်စပားထွက်ရှိမှုစည်ရင်တွေမှန်မှန်ကန်တာဟာအဓိကစိုက်ဧကအစစ်အမှန်ကိုအခုအချိန်ထိတိတိကျကျမသိပဲစာရွက်ပေါ်ကစည်ရင်နဲ့အပြင်ကလက်တွေစည်ရင်ဟာမတူညီပါဘူးဥပမာဒီမျိုးနယ်မှာတေကဘလောက်ဆိုပြီးအချမ်းမြင်ထွက်နှုံးကိုတွက်ချက်တဲ့အခါအမှန်တကယ်စိုက်ဧကမဟုတ်တာတွေလည်းပါဝင်တဲ့အတွက်အဖြေမှန်တဲ့ကိန်းကြီးချင်းမရှိပါဘူး။ဒါနဲ့ပတ်သက်ပြီးလည်းမကွေးတိုင်း NLD အစိုးရခေတ်ဝန်ကြီးဟောင်းကပဲအခုလိုပြောပါတယ်
။ကျွန်တော်တို့စည်ရင်းစရားထဲမှာတော့လင်းရာအဖြစ်ရှိတယ်။ဒါပေမဲ့မြေမြင်မှာကတော့မှသွားစင်းကြည့်လိုက်ရင်အဲ့လင်းရာမြေရာမရှိတော့ဘူး။ဟောအိမ်လေးရာလေးနော်စိတ်ရောအလုံးလုံးကလေးဟိုတယ်လေးအဲ့လိုဖြစ်ကုန်တယ်အဲ့လိုအရေးယူဖို့မဖြစ်နိုင်ဘူးစစ်ဆိုးရလက်ထက်တောင်းလျှောက်ဖြစ်ခဲ့တာဆိုတော့အဲ့ဒီဟာတွေကိုကျွန်တော်တို့၅နှစ်ကာလမှာမလုပ်နိုင်ကြဘူးနေရာမီတွေအများကြီးဆုံးရှုံးတယ်မ ကျွန်တော်တို့မကွေးတိုင်းအတွင်းမှာကိုအဆုံးရှုံးမှုကတော်တော်များတယ်ဟိုလေယာမီစစ်စစ်ရေးအဖွဲ့ကတော့မြို့နယ်ထွေးဥရေမြေစင်းရေစိုက်ပျိုးရေးအဲဒါပြီးတော့ဆင်မြောင်းရေအဖွဲ့ဖွဲ့ထားတာပေါ့ဗျာအဲ့ဒီအဖွဲ့ကလည်းအမှန်စင်းကိုမတင်နိုင်ဘူးလက်ရှိရှိနေတဲ့ဧကနဲ့စင်းစရာတဲ့ရှိနေတဲ့ဧကလုံးဝမကိုက်ဘူးဖြစ်နေတာပေါ့ဗျာအဲ့ဒါကြောင့်မလို့ထွက်နှုံးနေကြလဲမမှန်ပါဘူးစာရွက်ပေါ်ကကင်းကနန်းနဲ့မြေပြင်မှာတကယ်ထွက်တဲ့တင်းအေးအတွက်ဟာလုံးဝကွဲပြားခြားနာတာကိုတွေ့ရတယ
်လက်ရှိအနေအထားအရမြန်မာနိုင်ငံမှာပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတာတဘာဝဘေးအန္တရာယ်ကြားရောက်ခဲ့တာစတာတွေကြောင့်အေယာဝတီတိုင်းတစ်ခုပဲပုံမှန်စဘာဆိုင်နိုင်တဲ့အနေအထားမှာရှိပါတယ်ဒါကြောင့်တွက်ချက်မဲ့ဆိုရင်အေယာဝတီတိုင်းတစ်ခုတည်းကိုပဲတွက်ချက်လို့ရမှာပါမြန်မာနိုင်ငံကစံစဘာကိုအထူးသဖြင့်တရုတ်နိုင်ငံကိုနေဆက်ဒေသကနေတင်သွင်းရောင်းချနေရကနေအခုတော့စစ်ပွဲတွေကြောင့်နေဆက်ဂိတ်တွေလည်းပိတ်ထားရတာလအတန်ကြာနေပါပြီ။တခါပင်လယ်ရေကြောင်းကနေတရုတ်ပြည်ကိုပို့လို့ရတယ်ဆိုပေမဲ့လည်းမြန်မာပြည်ထွက်စံစဘာတဲ့အရည်သွေးကောင်းဈေးတင်တဲ့ပါကစ္စတန်ဘက်ကစံကိုတရုတ်ကပိုမိုဝယ်ယူနေတယ်လို့မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်း MRF ကထုတ်ပြန်ထားပါတယ်။ဒါကြောင့်စိုက်ပျိုးရေးနဲ့နိုင်ငံစည်းဝါးရေးကိုရပ်တည်နေရတဲ့မြန်မာနိုင်ငံမှာစစ်အာဏာရှင်အဆက်ဆက်ကိန်းကနန်းတွေဟာအမားအယွန်းတွေပေါ်ကိုအခြေခံထားကြတယ်လို့မြန်မာနိုင်ငံအလို့သမားများတမကအဖွဲ့ချုပ် FTUB မှာတောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။စီရင်စရာတွေကမတိမကျဖြစ်တာမြန်မာနိုင်ငံမှာအတော်ဖြစ်နေကြကိစ္စပါ။ဒါကတော့ဒီနေ့ခေတ်အောက်ကတက်တဲ့အစီရင်ခံစားရတဲ့ကိုတော်ဆူလာအောင်ပေါ့နော်။ခုမဆက်လက်ခေတ်သေးကအပေါ်အကြိုက်အောင်တင်ပြီးတဲ့စီရင်စရာတွေအထူးသဖြင့်ပေါ့နော်လူများစုစိုက်ပျိုးရေးကဏ္ဍနဲ့ပတ်သက်တဲ့နေရာမှာလည်းတွေ့ရနိုင်ပါတယ်။အဲ့တော့ဒီဟာဒီပေါ်မှာအခြေပြုပြီးတော့ဟာကောင်းနေပြီကောင်းနေပြီဆိုပြီးတော့သုံးသပ်ပြီးဒီဟာကိုမှန်တယ်ကောင်းနေတယ်လို့ပို့ပြီးတော့အဲ့ဒါမျိုးယုံကြည်ရင်တော့ပို့ပြီးဆိုးသွားနိုင်။အခုအနေထားပို့ပြီးအခက်အခဲရှိနိုင်တယ်။ဟိုလက်နက်ကိုင်ပြိပခါတွေဖြစ်နေတယ်ဆိုတော့အဲ့ဒီဒါတွေကထွက်ရှိမှုနှုံးကိုတွက်ချက်ဖို့ဆိုတာကဒီအချိန်နေမှာတော့ဘလို့မှလွင်နိုင်မယ်မထင်ပါဘူ
းစစ်ကောင်စီခေါင်းဆောင်ကမြမစီပွားရေးဥမော်လာပြီးတို့သူတို့အုပ်ချုပ်စင်မှာစီပွားရေးတိုးတက်မှုတွေရှိလာပြီလို့ပြောဆိုခဲ့ပေမဲ့အခုတခါတော့ကိန်းကနန်းအမှားယွန်းတွေရှိပါတယ်လို့ဝန်ခံလိုက်ပါတယ်ဒါအပြင်ပြည်တွင်းစစ်အကြီးအကျယ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာဆိုရင်စိုက်ပျိုးရေးမလုံနိုင်ပြည်သူတွေစစ်ပြေးနေရတဲ့အတွက်စားနပ်ရိက္ခာပြတ်လတ်မှုတွေရှိနေပြီလို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကထုတ်ပြန်ထားပါတယ်တဆက်ထဲမှာပဲစံစဘာဈေးတည်ငြိမ်ဖို့နဲ့ပြည်တွင်းမှာဖူလုံဖို့တိုးလောင်ယုံတယုံကိုစံတန်းချိန်25တန်းစဘာတင်းရီ2500တဲ့ပို့ပြီးမတိုးလောင်ရဘူးလို့ကန့်သက်
ကောကမဆုံးမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်မြေကြီးဩဇာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြပေးပါဦးမယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစီးရီးယားအာဏာရှင်ဘာရှားအယ်အစဒ်အစိုးရပြုတ်ကျသွားတာဟာစီးရီးယားလူထုအတွက်အနာဂတ်နိုင်ငံတော်ထူထောင်ဖို့အခွင့်လမ်းကောင်းတစ်ရပ်ဖြစ်တယ်လို့ပြောလိုက်ပါတယ်ရီကော့ခန်သမ္မတဒေါ်နယ်ထရမ့်ကလည်းထွက်ပြေးသွားတဲ့စီးရီးယားအာဏာရှင်ကိုဆက်ကာကွယ်ပေးဖို့ရုရှားကစိတ်မဝင်စားတော့ဘူးလို့ဆိုပါတယ်အရှေ့လပိုင်းဒေသဟာအမေရိကန်ပြည်ထောင်စုအတွက်မဟာဗျူဟာအရအရေးပါတဲ့ဒေသဖြစ်တာကြောင့်ဒေသရင်းအခြေအနေတွေကိုလည်းအနိကစောင့်ကြည့်နေပါတယ်။ VOA သတင်းတောက် Veronica Balderas Iglesia ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးမှာပါခင်ဗျာ
။ American သမ္မတဂျိုးဘိုင်ဒန်ကဆီးရီးယားအတိုက်ခံတွေရဲ့ထိုးစစ်ကြောင်းထွက်ပြေးသွားတဲ့စီးရီးယားအာဏာရှင်ဘရှားအယ်အာဆတ်နဲ့ပတ်သက်လို့အင်ဗျူရောမှာအခုလိုပြောပါရယ
် Along last the Assad regime has fallen
နောက်ဆုံးမှာတော့အာဆတ်အာဏာရှင်အစိုးရပြိုလဲသွားပါပြီဒီအစိုးရဟာစီးရီးယားလူထုတိုင်းနဲ့ချီကိုရဲရဲဆက်ဆက်နှိမ်ပန်းတပ်ဖြတ်ခဲ့ပါတယ်တရားမျှတမှုအခြေခံအုတ်မြစ်အရအာဏာရှင်အစိုးရကြောက်ကြဆုံးရမှာပါလမ်းဆန်းသစ်လွင်တဲ့အနာဂတ်မှာဂုံယူစရာနိုင်ငံကိုတည်ထောင်ဖို့ပြည်ပေါင်းများစွာနာကျင်ခံစားခဲ့ရတဲ့စီးရီးယားလူထုအတွက်အခုချိန်ဟာသမိုင်းဝင်အခွင့်အလမ်းကောင်းတွေရရှိတဲ့အချိန်မှာ
ဒါအပြင်စီးရီးယားကနေရိုက်ခတ်လာနိုင်တဲ့တရားမှုနဲ့ပတ်သက်ပြီးဒေသခံမဟာမိတ်တွေနဲ့လက်တွဲဆောင်ရွက်သွားဖို့အစီအစဉ်အကြောင်းအခုလိုပြောပါတယ
် Firstwill support Syria's neighbor
အခုလိုအပြောင်းလဲကာလအတွင်းဆီးရီးယားဟာအိနီဂျေးနိုင်ငံတွေအတွက်ချင်းချောက်မှုတရက်ဖြစ်လာမယ်ဆိုရင်ဂျော်ဒန်၊လေဘနွန်၊အီရတ်နဲ့အစ္စရေးနိုင်ငံတွေကိုကျွန်တော်တို့ကအထောက်အကူပေးသွားမှာပါ
ဆီးရီးယားကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်း အာဆက်သူတိုင်းပြည်ကနေထွက်ပြေးသွားပါပြီ။သူ့ကိုအကာအကွယ်ပေးနေတဲ့ဗလာဒီမီယာပူတင်ဦးဆောင်တဲ့ရုရှားလည်းသူ့ကိုဆက်အကာအကွယ်ပေးဖို့စိတ်မဝင်စားတော့ပါဘူးလို့ True လူမှုကွန်ရက်မှာရေးပါတယ်။အရင်တည်းကတုန်းကတော့ဆီးရီးယားနိုင်ငံမှာဖြစ်ချင်တိုင်းဖြစ်နေပြီးသူတို့ဟာကျွန်တော်တို့ရဲ့မိတ်ဆွေမဟုတ်ပါဘူး။အမေရိကန်အနေနဲ့ဘာမှဝင်ပြီးတော့ပတ်သက်စရာမလိုပါဘူး။ကိုယ်ကိစ္စလည်းမဟုတ်ပါဘူးဆိုပြီးရေးသားခဲ့တာဟာအာဆက်ကိုစန့်ကျင်သူတွေခုအခါအောင်ပွဲခံနေကြပေမဲ့လက်တလောလိုအပ်ချက်တွေကိုလျှို့ရှုထားလို့မရဘူးဆိုပြီးတော့ကျွမ်းကျင်သူတွေကသတိပေးပါတယ်။
There's going to be the humanitarian aid concern which
လူသားချင်းစာနာတဲ့အထောက်ပံ့တွေပေးရေးကိစ္စအတွက်စိုးရိမ်စရာတွေရှိလာနိုင်တာကြောင့်အမေရိကန်အပါအဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီကိစ္စဆွေးနွေးရမှာပါဒုတိယအနေနဲ့ကတော့ဓာတုလက်နက်နဲ့တခြားစစ်သုံးလက်နက်တွေအရေးပါမတမာသူတွေလက်ထက်ဒီလက်နက်တွေရောက်ကုန်လို့မဖြစ်ပါဘူး
အမေရိကန်ပြည်ထောင်စုအတွက်မဟာဗျူဟာမြောက်ဒေသဖြစ်တဲ့အရှေ့အလယ်ပိုင်းဒေသရင်းကစီးရီးယားမှာအာနာရှင်အာဆက်ထွက်ပြေးသွားပြီးနောက်နောင်တက်လာမဲ့စီးရီးယားခေါင်းဆောင်ဘလူးဖြစ်လာနိုင်မလဲစီးရီးယားအနေနဲ့ဘယ်လမ်းကြောင်းကိုရွေးချယ်မလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ကစောင့်ကြည့်နေမှာဖြစ်ကြောင်းကြွမ်းကျင်သူတွေကသုံးသပ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်တဲ့အပတ်စဉ်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတစ်လောကီးသွားအစီအစဉ်ကိုတင်ပြပေးပါဦးမယ်။ခရိုအေးရှားနိုင်ငံကသမိုင်းဝင်ဇာဂရက်မြို့တော်မှာခရစ်စမတ်မြောက်ခင်တင်ပတ်လေးဘက်အလိုကလေးကမိအလှတွေဈေးဆိုင်တွေနဲ့အသွင်ပြောင်းပြီးခရစ်စမတ်ပွဲတော်ဆင်နွှဲနေပါတယ်။ရောက်လာသူအားလုံးစိတ်ပျော်ရွှင်ကြည်နူးရတယ်လို့ပြောတဲ့ဇာဂရက်ခရစ်စမတ်ပွဲတော်ကိုမဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပေးမှာပါခင်ဗျာ
ခရစ်စမတ်ပွဲတော်ဆင်နွှဲကြတဲ့နိုင်ငံတွေမှာခရစ်စမတ်မရောက်ခင်သတင်းလေးပတ်အလိုကစပြီးမိအလှတွေအပါအဝင်ခရစ်စမတ်အပြင်ဆင်တွေလုပ်ပြီးတော့ပွဲတော်ဆင်နွှဲကြလေရှိပါတယ်ဥရောပတိုက်အလဲပိုင်းမှာတည်ရှိပြီး Game of Thrones ရုပ်တံဇာတ်လမ်းတွဲကြောင်းကဘာလဲဧည့်သည်တွေသိတ်ကိုအသွားများတဲ့ခရိုအေးရှားနိုင်ငံမှာလည်းခရစ်စမတ်ပွဲတော်ကိုနိုဝင်ဘာနောက်ဆုံးရက်မှာကစတင်ဆင်နွှဲနေပါတယ်ဇာဂရက်မြို့တော်တွေကသမိုင်းဝင်ရှေးဟောင်းအဆောက်အဦတွေရှိတဲ့မြို့လယ်နေရာကိုခရစ်စမတ်ပွဲတော်အဖြစ်အသွင်ပြောင်းပြီးတော့ပွဲတော်ဆင်နွှဲတာအခု2024ခုနှစ်ဆိုရင်15နှစ်ရှိသွားပါပြီပွဲတော်အထိတ်မှတ်ဖျောင်းနိုင်ကိုမြို့တော်ဝန်ကနိုဝင်ဘာ30ရက်နေ့မှာမိထွန်းညှိပြီးတော့ပွဲတော်ကိုစတင်ခဲ့ပါတယ
်
ဟင်မတန်ပျော်စရာကောင်းတဲ့ပွဲတော်ဖြစ်မယ်လို့မျှော်လင့်ထားပါတယ်ရောက်လာကြတဲ့ဧည့်သည်တွေကိုဒီနှစ်လဲဇာဂရက်မြို့သူမြို့သားတွေကောင်းကောင်းအဲ့ခံကြလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ခရိုအေးရှားနိုင်ငံရဲ့အနောက်မြောက်ဘက်ကမြို့အထက်ချမ်းမှာအလယ်ခေတ်လက်ရာတွေ၊ဘရော့ခ်အနုပညာလက်ရာအဆောက်အဦတွေရှိပြီးတော့မြို့အောက်ချမ်းမှာ Hesburg Empire ခေတ်လက်ထက်အဆောက်အဦတွေ၊ Art Nouveau ဘီတုကလက်ရာတွေမြင်ရမယ်။ဇာဂရက်မြို့တော်ဟာကမ္ဘာလှည့်ခရီးသွားဧည့်သည်တွေကိုတစ်နှစ်ပတ်လုံးဆွဲဆောင်ထားနိုင်တဲ့ဥရောပမြို့တစ်မြို့ဖြစ်ပါတယ်။အခုလောခရစ်စမတ်အချိန်မှာခီးထွက်သူတွေသတို့မြို့တော်ကိုပို့ပြီးလာလေကြအောင်လေမြို့တော်ခီးသွားလုပ်ငန်းကဖိတ်ခေါ်ကြိုးစုံနေပါတယ
် Veliko je veselje velika gužva vidimo razdragana
Zagreb မှာလူတွေစီကားပြီးတော့အားလုံးပျော်နေတဲ့အချိန်ခါလို့ပြောနိုင်ပါတယ်တွေ့သည်များလူတိုင်းကြီးကြီးငယ်ငယ်အပြုံးကိုစီနဲ့ပြုံးပျော်ရွှင်နေကြပါတယ်ဒီတိုင်းခရစ်စမတ်ပွဲတော်စတာနဲ့တကယ်ကိုလှပပြီးတော့စိတ်ချမ်းသာစရာကောင်းတဲ့အချိန်ကိုရောက်သွားတယ်လို့ပြောနိုင်ပါတယ်
မြို့တော်တစ်ခုလုံးကို Christmas အငွေအသက်တွေအပြည့်ဖြစ်နေအောင်မိအလှတွေအပါအဝင်အသွင်ပြောင်းပြင်ဆင်ထားတာမို့ဗန်နီယာချစ်ချစ်ကြည်နူးစရာဖြစ်နေပါရဲ့အခုလိုပွဲတော်ကာလမှာဒေသခံတွေကြားမှာရောခီးသွွားဧည့်သည်တွေကြားမှာပါရေပန်းအစားဆုံးကတော့ရေခဲပြင်စကိတ်စီးနိုင်အောင်လို့ဖန်တီးပေးထားတဲ့စကိတ်ကွင်းဖြစ်ပါရဲ့ပွဲတော်စားဖွင့်တဲ့ရက်မှာတော့ Christmas ပွဲတော်နဲ့ခွဲမရတဲ့ Nutcracker ဘဲလေးပြားဆက်ကိုဒေသခံတွေကဖျော်ဖြေကပြခဲ့ကြပါရဲ့အခုလိုသူတို့မျိုးကိုပွဲတော်မျိုးဖြစ်အောင်ဖန်တီးထားတာကိုမျိုးကံတွေအားလုံးကလည်းဝမ်းသာဂုဏ်ယူနေကြပါတယ်
။ Imi Zagrebčanis mu jako ponosni na advent na klizalište i to za nas predstavlja
ချောရုံမျိုးသူမျိုးသားတွေအားလုံးပွဲတော်ရောရေခဲပြင်စကိတ်ကွင်းအတွက်ပါသိက္ခူးဂုဏ်ယူပါတယ်။ချောရုံအတွက်ဒီချိန်ဟာပျော်စရာကောင်းတဲ့အချိန်နောက်တခြားသူတွေနဲ့ဆုံးဖြတ်စကားပြောနိုင်ကြတဲ့အချိန်စိတ်ချမ်းသာနဲ့အပန်းဖြေနိုင်တဲ့အချိန်ဖြစ်ပါတယ်။
ချားအေးတဲ့ကာလဖြစ်ပေမဲ့စောင်းရာသီနဲ့ခရစ်စမတ်ခရီးသွားအတွေ့အကြုံလိုချင်ကြလို့ဒီအချိန်မျိုးမှာတကူတကလာကြတဲ့ဧည့်သည်တွေလည်းမနှဲပါဘူ
း။ I am very happy because it was my dream that come here.
ဇာဂရက်ကိုလာချင်တဲ့သူ့ရဲ့အိမ်မက်တွေပြည့်သွားပြီမို့တိတ်ကိုဝမ်းသာတယ်လို့ပြောနေတာပါ။သူကတော့မြေထဲပင်လယ်ဒေသရာသီဥတုနွေးတဲ့မ မော်တာကျွန်းနိုင်ငံကနေလာလေသူဖြစ်ပါတယ်။အခုလိုပွဲတော်ကာလမှာသူတို့မျိုးကိုတခြားကဧည့်သည်တွေလာလေကြတာကိုမျိုးကန်တွေကလည်းဝမ်းသာနေကြပါတယ်
။ Super Eonak Bas Il est pour crache non il m'a pas pas non
လို့တမျိုးလုံးလှလာပါပါဖြစ်နေအောင်လို့ပြင်ဆင်ထားတာရောခီးသွားဧည့်သည်တွေအများကြီးကိုတွေ့ရတာရောတိတ်ကိုသဘောကျပါတယ်။စိတ်ထဲမှာလည်းအလိုလိုပျော်ရွှင်ကြည်နူးရပါတယ
်ခရစ်စမတ်ပွဲတော်ဆင်နွှဲသူတွေအလေးထားကြတဲ့အထက်မှာအစားအသောက်တွေလည်းတစ်ခုပါပါတယ်ဒါကြောင့်ခရစ်စမတ်ကာလစားတောက်ကြတဲ့ခရိုအေးရှားအစားအသောက်မျိုးစုံရောင်းတဲ့လမ်းဘေးဈေးဆိုင်လေးတွေကိုလည်းမျိုးရဲမှဖွင့်လှစ်ထားပါတယ်ဒီကာလမှာလူကြီးလူငယ်စားကြတဲ့ခရစ်စမတ်မုန့်တစ်မျိုးကတော့ free to lay လို့ခေါ်တဲ့အချိုမုန့်ဖြစ်ပါတယ်ဒိုနတ်လုံးသေးလေးတွေနဲ့ခတ်ဆင်ဆင်အရသာတူပြီးတော့အပေါ်ကနေကိုကြက်ရအချိုအရသာဆန်းပြီးတော့စားရတဲ့အမုန့်အချိုတစ်မျိုးဖြစ်ပါတယ်
အော်လေးစုပ်။အဲရဒမိုဇာဂရပ်ချက်ဖရီတိုလက်အော်လေးစုပ်ကွန်ကရစ်
မှာ။ကျမစားနေတာကတော့ဇာဂရပ်ကနာမည်ကျော်ဖရီတိုလက်မဟုတ်ပါ။တကြဘိုးခေါင်းနဲ့တင်းတင်းနဲ့တကြားရီစမ်းထားတာတွေကိုရွေးထားပါတယ်။တိတ်အရသာရှိပြီးတော့စားလို့ကောင်းပါတယ်
။မီးလာတွေလှည့်ပတ်ကြည့်ပြီးတော့ဘိုက်စားလာရင်ကြက်ရဆိုင်မှာဝယ်စားနိုင်အောင်စီစဉ်ထားတာမို့ဆိုင်တိုင်းမှာဝယ်သူတွေနဲ့အပြည့်ဖြစ်နေပါတယ်။အရသာမျိုးစုံရှိတဲ့ sausage အသားကြောင်းတွေကိုပါမုတ်ထဲမျက်စားကြတာကတော့ခရိုအေးရှားတိုင်းကြိုက်ကြတဲ့အစားတစ်ခုမို့ဒီအသားကြပါမုတ်ဆိုင်မှာလဲတန်းစီသူတွေမနည်းပါဘူ
း Super equipa esto y malozi y mayom la tiene y mai
ကျွန်တော်တို့တစ်ဆိုင်လုံးတက်ညီလက်ညီပါပဲလာဝဲသူတွေလည်းအများကြီးပါကြီးကြီးငယ်ငယ်အရွယ်ဆုံးလာဝဲစားနေကြပါတယ်အားလုံးကပျော်ပျော်ရွှင်ရွှင်နဲ့စိတ်ကြည်နူဖို့ကောင်းပါတယ
်ပွဲတော်ကာလမှာရောင်းကောင်းလို့ဝင်ငွေကောင်းသလိုပျော်ရွှင်နေကြသူတွေကိုမြင်ရတာကဘာနဲ့မှလဲမရတဲ့အမြတ်ဖြစ်တယ်လို့ဆိုင်ရှင်တွေကပြောကြပါတယ်။အခုလို့ဇာဂရက်ပြို့တော်ခရစ်စမတ်ပွဲတော်ကိုညဘက်အချိန်မှမဟုတ်ဘဲနေမဝင်ခင်နေခင်ဘက်အချိန်တွေမှာလည်းလှည့်လည်လက်ပတ်ဆင်နွှဲနိုင်ကြပါတယ်။တနိုင်ငံနဲ့တနိုင်ငံမတူတဲ့အစဉ်အလာတွေဒလစ်ထုံးစံတွေရှိကြတာကြောင့်ခရိုအေးရှားနိုင်ငံရဲ့ခရစ်စမတ်အစဉ်အလာတွေကိုဒီလိုအချိန်မျိုးမှာလေ့လာနိုင်ကြမှာဖြစ်ပါတယ်။
Atmosphere is really nice like I mean in Turkey we don't have that much advent about Christmas.
အားလုံးကိုသဘောကျပါတယ်ကျွန်တော်တို့တူရကီမှာကခရစ်စမတ်ပွဲတော်တိတ်မရှိတော့ပွဲတော်အချိန်ဘလို့မျိုးလဲဆိုတာကိုသိကျင်လို့လာတာပါမြင်သမျှအားလုံးကိုကြိုက်ပါတယ
်ခရိုအေးရှားနိုင်ငံဇာဂရက်မြို့တော်ကခရစ်စမတ်ပွဲတော်ကို2025 January 9ရက်နေ့အထိဖွင့်ထားမှာဖြစ်ပါတယ်တရေ5ဘတ်ကျော်ကြာတဲ့ပွဲတော်ကာလအတွက်မြို့ရဲကဟိုတယ်တွေတဲခိုခန်းတွေမှာဘုကင်အပြည့်ပဲလို့မြို့တော်ခီးသွားဖို့အဖွဲ့ကပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်တုန်းကလည်းပြည်ရင်းပြည်ပဧည့်သည်တသိန်းခွဲလောက်ဇာဂရက်အဒ်ဗန့်ခရစ်စမတ်ပွဲတော်ကိုလာလည်ခဲ့ကြပါတယ်ရှင်။ကျွန်မစင်ရမောင်ပ
ါ။မစင်ရမောင်စီစဉ်တင်ဆက်တဲ့အပတ်စဉ်ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်ကျွန်တော်တို့အစီအစဉ်တွေမပြီးဆုံးခင်ဒီနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကုဇော်မိုးကျော်ကတလဲပြောပြပေးဦးမှာပါခင်ဗျာ။
သမရဘာရှယ်အယ်အာဆတ်ဖြုတ်ချခံရပြီးနောက်ဆီးရီးယားအတွက်အရေးအပါဆုံးကိစ္စကတော့နိုင်ငံရေးအဖွဲ့အစည်းတွေနဲ့နိုင်ငံရေးအသွင်ကူးပြောင်းမှုဖြစ်တယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂီယာပီတာဆန်ကဒီကနေ့ပြောကြားခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လွှာလူ့အခွင့်အရေးချူဖောက်မှုတွေကျူးလွန်ပြီးဒီမိုကရေစီကိုချိတ်ချောက်နေတဲ့နိုင်ငံတွေကိုလက်နက်တင်ဖို့ရောင်းချမှုဟန်တာပိတ်ပင်ဖို့လိုတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲဗော်ကယ်တာကမနေ့တနင်္လာနေ့ဂျနီဗာမှာပြုလုပ်တဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ပဋိပက္ခတွေနဲ့စစ်ပွဲတွေကြောင့်လူသေဆုံးမှုဒဏ်ရာရမှုတွေရှိနေတဲ့မြန်မာဟေတီဆူဒန်တို့လိုနိုင်ငံတွေကိုလက်နက်မဝင်ရောက်အောင်ဝိုင်းဝန်းပိတ်ဆို့တားဆီးဖို့သူကပြောဆိုခဲ့ပါတယ်ဒီကနေ့ကြာရောက်တဲ့ဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူ့အခွင့်အရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကချီးမြှင့်တဲ့2024ခုနှစ်အတွက်လူ့အခွင့်အရေးကာကွယ်ပေးသူစုတွေစီးရင်ထဲမှာမြန်မာအပါအဝင်အဇာဘိုင်ဂျန်ဘိုလီးဗီးယားကိုလံဘီယာစတဲ့နိုင်ငံတွေပါဝင်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်ဆက်လက်အားပေးပံ့ပိုးသွားမှာဖြစ်ကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။မြန်မာနိုင်ငံမှာအပြစ်ကရစဲပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့တရုတ်အနေနဲ့တိုက်တွန်းနေပြီးငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်တွေကိုလည်းအစွမ်းကုန်ထောက်ခံအားပေးသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအင်ကာနေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံကပဋိပက္ခတွေအတွင်းပါဝင်နေတဲ့အဖွဲ့အစည်းတွေအားလုံးမကြမီပဲအပြစ်ကရစဲနိုင်လိမ့်မယ်လို့တရုတ်ကမျှော်လင့်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ်
ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုစောမိုးကျော်တင်ပြပေးခဲ့တာပါခင်ဗျာ။အင်္ဂါနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးပါတော့မယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မခင်လေးဖြစ်ပါတယ်။စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Jun Bey Hamza တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝတ်လိုက်ပါခင်ဗျာ။ Video ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။This program has come to